Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဇွန်လ25ရက်အင်္ဂါနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50တို့ကနေဓာတ်ရိုက်ဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှားဖုံပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညချမ်းပါရှင်ကျမတင်ကီထိုက်ပါရုရှားရေးစုံစမ်းမဲ့အမေရိကန်အောက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မှောက်မှာသမ္မတထရန့်ရဲ့အကြီးတန်းအကြံပေးသမက်ဖြစ်သူဂျရက်ကူရှနာဒီကနေ့ထွက်ဆိုဖို့ရှိနေပါတယ်ရုရှားတို့နဲ့ပတ်သက်မှုနောက်ရုရှားရေးစုံစမ်းမှုတို့နဲ့ဆက်နွယ်ပြီးအမေရိကန်ရှေ့နေချုပ်ဟာလည်းဖိအားပေးမှုတွေနဲ့ရင်ဆိုင်နေရပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့အတူကြေညာပေးပါမယ်ရှင်
ကောင်းပါပြီရှင်ဒီကနေ့ညနားဆင်ကြမယ့်သတင်းလွှာတွေထဲမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီရဲ့မြန်မာနိုင်ငံနောက်ဆုံးခီးစဉ်နဲ့ပတ်သက်ပြီးတော့
ကုလသမဂ္ဂအထွေညီလာခံကို၎င်းတင်သွင်းမဲ့အစီရင်ခံစာမှာလည်းဖော်ပြမဲ့အချက်တွေဟာမျှတမှုမရှိတဲ့တစ်ဖက်ဆောင်းနေသုံးသပ်တင်ပြချက်များပါဝင်လာနိုင်တဲ့အတွက်မာယွန်းများမာယွန်း
နိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်ပြောသွားတာပါတစ်ဆက်ထဲမှာပဲဒီလူခွင့်ရေးနဲ့ပတ်သက်ပြီးမြန်မာအစိုးရအနေနဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်တင်တယ်ဆိုတဲ့လူခွင့်ရေးလှုပ်ရှားသူတွေရဲ့ပြောဆိုချက်ကိုလည်းနားဆင်ရမယ်အပြင်မြန်မာနိုင်ငံမှာယာတိတုတ်ကွေးရောဂါ H1N1 ဖြစ်ပွားနေတဲ့နောက်ဆုံးအခြေအနေနဲ့တခါဒီထိုင်းနိုင်ငံမှာတရားမဝင်နေထိုင်လှုပ်လှုပ်ကန်နေတဲ့နိုင်ငံသားအလုပ်သမားတွေကိုတရားဝင်လှုပ်လှုပ်ခွင့်မပုတ်တင်ဖို့အစီအစဉ်စတင်ပြီးဆိုတဲ့အကြောင်းကိုပါနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်သိန်းကြီးထိုင်းနဲ့ကိုအောင်တို့ပြောပြပေးပါမယ်ရှင်
ပြီးခဲ့တဲ့နှစ်အမေရိကန်ရွေးကောက်ပွဲအပေါ်ရုရှားတို့ဂျာဝင်နောက်ဆက်ခဲ့မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတစိတ်တရေသားအဖြစ်အောက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မှောက်မှာအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အကြီးတန်းအကြံပေးသမက်ဖြစ်သူဂျရက်ကူရှနာဒီကနေ့အင်္ဂါနေ့မှာထွက်ဆိုဖို့ရှိနေပါတယ်မနေ့တနင်္လာနေ့ကတော့အထက်လွှတ်တော်ထောက်လှမ်းရေးကော်မတီရဲ့အလားတူတကပိတ်ကြားနာပွဲမှာထွက်ဆိုခဲ့ပါတယ်2016ခုနှစ်နိုဝင်ဘာရွေးကောက်ပွဲမတိုင်ခင်နောက်အပြီးမှာသူကိုယ်တိုင်အနေနဲ့ရောဒါမှမဟုတ်လေဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရဲ့အဖွဲ့ကလူတဦးတယောက်မှရုရှားတင်နဲ့မယိုးမဖြောင့်ဆက်သွယ်ခဲ့တာမျိုးမရှိဘူးလို့ဂျရက်ကူရှနာကလူသိရှင်ကြားညင်းဆိုပါတယ်ရုရှားနဲ့ပူးပေါင်းကြံစည်ခဲ့တာမျိုးကျွန်တော်အနေနဲ့မရှိသလိုစည်းရုံးရဲ့အဖွဲ့တဲကတရားရောက်ကဒါမျိုးလောက်တာမျိုးလည်းသိထားတာမရှိဘူးလို့မစ္စတာကူရှနာကအထက်လွှတ်တော်ကော်မတီမှဖြေကြားခဲ့ပြီးအင်ပီရိုမှပြောဆိုခဲ့တာဖြစ်ပါတယ်သူမှာမယိုးမသားအဆက်အသွယ်တွေမရှိဘူးလို့ကူရှနာကပြောတာပါသူစီးပွားရေးလုပ်ငန်းတွေမှာရုရှားရဲ့ငွေရင်းငွေနှီးပေါ်မိခိုးအားထားမှုမရှိကြောင်းနဲ့တောင်းတမျှအချက်လက်တွေအလုံးကိုပြည့်အပ်တာမှလည်းအပြည့်အဝပွင့်လင်းမြင်သာမှုရှိခဲ့တယ်လို့ပြောပါတယ်သူရဲ့ဆောင်ရွက်ချက်တွေအလုံးဟာမှန်ကန်မှုရှိတယ်ဒါရီဟာထူးခြားလာတဲ့ရွေးကောက်ပွဲစည်းရုံးရေးမှာဖြည့်ယိုးဖြစ်စင်နေတာဖြစ်ပါတယ်လို့ဂျရက်ကူရှနာကအင်ပီရိုမှာပြောဆိုသွားတာဖြစ်ပါတယ်
American ရှင်နေချုပ် Jeff Sessions ဟာလွှတ်တော်အမတ်ဒီဘက်ကပြပေးမှုတွေကိုရော American သမ္မတ Emiro ဘက်က PRP မှုတွေကိုပါတိုးပြီးတော့ရင်ဆိုင်နေရပါတယ် American ဆရာအရင် Russia သမ္မတကြီးနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့ကိစ္စနောက်ဒီသမ္မတ Trump ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့နဲ့ Russia ကြားပူးပေါင်းကြံစည်မှုဆိုင်ရာဆက်ဆွဲချက်တွေပေါ်တရားရေးဌာနရဲ့စုံစမ်းမှုတွေမှာဝင်မပါဘဲရှောင်ပေးခဲ့တဲ့ကိစ္စတွေနဲ့ပတ်သက်ပြီး PRP ခံနေရတာပါ2016ခုနှစ် American သမ္မတရွေးကောက်ပွဲစည်းရုံးရေးကာလတွင် American ဆရာ Russia သမ္မတကြီးနဲ့ဆွေးနွေးခဲ့တာတွေကိုအထက်လွှတ်တော်တရားရေးကော်မတီရှေ့မှာအမြန်ဆုံးလာရောက်ထွက်ဆိုဖို့ကော်မတီဖွဲ့ဝင်ဒီမိုကရက်လွတ်တော်အမတ်တဦးကလည်းတောင်းဆိုပါတယ်အမေရိကန်ဆိုင်ရာရုရှားသမ္မတကြီးဟောင်းဆာဂေကစ်လီယက်နဲ့ရှေ့နေချုပ်ဂျက်ဖ်ဆက်ရှင်တို့ရဲ့ပြောဆိုချက်တွေကကွဲလွဲနေတယ်လို့ Washington Post သတင်းစာကြီးကရေးသားပါတယ်ဆာဂေကစ်လီယက်ကပြီးခဲ့တဲ့နှစ်အတွင်းမော်စကိုမြို့တော်ကသူ့ရဲ့အကြီးအကဲတွေကိုပြောဆိုလာမှာတော့ရွေးကောက်ပွဲစည်းရုံးရေးနဲ့ဒီဆက်ဆက်တဲ့အကြောင်းအရာတွေကိုဆွေးနွေးခဲ့တယ်လို့ပြောဆိုကြောင်းသတင်းစာကြီးတွေမှရေးသားထားပါတယ်ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဂျာဝင်နှုတ်ဆက်မှုနဲ့ပတ်သက်ပြီးစုံစမ်းနေတဲ့လွှတ်တော်ကော်မတီတွေထဲမှာအထက်လွှတ်တော်တရားရေးကော်မတီလည်းတစ်ခုပါဝင်ဖြစ်ပါတယ်ခင်ဗျာ
အရင်အမေရိကန်သမ္မတအိုဘားမားလက်ထက်ကချမှတ်ခဲ့တဲ့ကျန်းမာရေးပြုစုစောင့်ရှောက်မှုဥပဒေကိုပယ်ဖျက်ဖို့ Republican အမတ်တွေစူးစမ်းနေတာမှာဒီကိစ္စကိုဒီကနေ့အထက်လွှတ်တော်မှာမဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်အိုဘားမားကလို့လူသိများတဲ့အများတန်နိုင်တဲ့ကျန်းမာရေးပြုစုစောင့်ရှောက်မှုစနစ်ကိုဖျက်သိမ်းဖို့အထက်လွှတ်တော်လူများစုကောင်းဆောင်မစ်ရှ်မက်ကနဲကဥဆောင်ကြိုးပမ်းနေပေမဲ့လောလောဆယ်အဆိုးပြုတ်ထားတဲ့ဥပဒေမူကြမ်းနှစ်ရက်ရှိနေပြီးတစ်ခုနဲ့တစ်ခုမတူတဲ့ဒီမူကြမ်းတွေကိုအတီးပြုတ်ဖို့ဆိုရမှလည်းလုံလောက်တဲ့မဲအရေးအတွက်ရဖို့မသေးကြတာကြောင့်မဲခွဲဆုံးဖြတ်မဲ့ကိစ္စတွေကိုပြီးခဲ့တဲ့လပိုင်းတွေအတွင်းရွှေ့ဆိုင်ခဲ့ရပါတယ် အခုလိုအခြေအနေဖြစ်နေရတာဟာသူ့ရဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်ရှင်းမဆက်နိုင်အောင်ဒီမိုကရက်တစ်အပြင်သူ့ရဲ့ရီပါဘလီကန်ပါတီဝင်တချို့ကပါပိတ်ပင်နေတာကြောင့်ဖြစ်တယ်လို့သမ္မတထရန့်ကမနေ့တနင်္လာနေ့မှာထပ်မံပြစ်တင်ပြောဆိုပါတယ်။အိုဘားမားဥပဒေမူကြမ်းကိုအစားထိုးပြဋ္ဌာန်းမှုအတွက်လိုအပ်တဲ့မဲရည်အတွက်ရဖို့အထက်လွှတ်တော်မှာအတော့နီးကပ်နေပါပြီ။ဒါပေမဲ့ဒီမိုကရက်ဘက်ကပူးပေါင်းဆောင်ရွက်မှုလုံးဝမရှိဘဲဒီကိစ္စရှင်းမဆက်နိုင်အောင်အနှောက်အယှက်ပေးနေတာကြောင့်ပြဿနာဖြစ်နေရတယ်လို့သမ္မတထရန့်ကပြောပါတယ်။ Republican တွေအနေနဲ့အထက်လွှတ်တော်မှာ52မဲ48မဲနဲ့အများစုဖြစ်ပေမဲ့လို့အခုဥပဒေမူကြမ်းအတည်ပြုပုံမှာတော့ Republican အမတ်တချို့ကပါလူသိရှင်ကြားကန့်ကွက်ထားတာကြောင့်ဒီမူကြမ်းကိုအတည်ပြုနိုင်ဖို့မသေးကြဘူးလို့လည်းသမ္မတထရန့်ကဝန်ခံပြောဆိုထားပါတယ်ရှင်။
ဂျေရုဆလင်မြို့ကအထင်ကရဝတ်ပြုရနေရာရဲ့အဝင်ဝမှာတက်ဆင်ထားတဲ့ metal detector လို့ခေါ်တဲ့စစ်ဆေးကိရိယာတွေကိုဒီကနေ့အင်္ဂါနေ့အစောပိုင်းမှာအစ္စရေးကပြန်လည်ဖိရှားလိုက်ပါတယ်။အဲဒီလိုစစ်ဆေးကိရိယာတွေချထားတာကြောင့်နှစ်ပေါင်းများစွာအတွင်းအစ္စရေးနဲ့ပါလက်စတိုင်းကြားဆက်ဆံရေးအဆိုးရွားဆုံးပြပြလာတဲ့အချိန်ဒီတရက်လိုမျိုးဖြစ်ခဲ့ပြီးမွတ်စလင်တွေအနေနဲ့ဒေါသထွက်ခဲ့ကြပြီးတဲ့နောက်မှာအစ္စရေးကအခုလိုပြန်ဖိရှားပေးလိုက်တာပါ။အစ္စရေးလုံခြုံရေးဝန်ကြီးဟာစစ်ဆေးကိရိယာတွေကိုအဝင်ဘက်ကနေဖိရှားပြီးတော့ခြေလင်းပြတ်သားတဲ့ HD ကင်မရာလိုမျိုးအပါဝင်တခြားအစီအမံဤပညာသုံးကိရိယာတွေကိုတက်ဆင်မှုဆုံးဖြတ်ခဲ့တယ်လို့အစ္စရေးသတင်းမီဒီယာတွေမှာဖော်ပြပါတယ်။အဲဒီလိုစစ်ဆေးကိရိယာတွေကိုဖယ်ရှားနေချိန်မှာပဲဂျေရင်စလင်မြို့ဟောင်းစီသွားတဲ့ Lion Gate အနီးမှာဆန္ဒပြသူတွေနဲ့အစ္စရေးလူမျိုးရေးတပ်ဖွဲ့တွေကြားပြည်ပခဖြစ်ပွားခဲ့ပါတယ်။တနင်္လာနေ့ရုံးကတော့အရှိအလဲပိုင်းညီငယ်လုပ်ငန်းစဉ်ဆိုင်ရာကုလသမဂ္ဂအထူးတန်တမန်ကဂျေရုဆလင်မြို့က Temple Mount လို့လည်းသိကြတဲ့LXR Blee အနီးနားတစ်ဝိုက်ကဒီလက်တလောဖြစ်ပွားနေတဲ့ပြည်ပခတွေအရေးအများဆုံးအဖြေရှာဖို့တောင်းဆိုပါရယ်အစ္စရေးလုံခြုံရေးယင်းဦးကိုပါလက်စတိုင်းဖျားဖူးတုံးကတနက်နေ့ပြစ်တက်ခဲ့ပြီးတဲ့နောက်အစ္စရေးဘက်ကစစ်ဆေးကိရိယာတွေနဲ့လုံခြုံရေးကင်မရာတွေတက်ဆင်လိုက်တာကြောင့်ပါလက်စတိုင်းနဲ့အစ္စရေးကြားလွန်ခဲ့တဲ့သတင်းပတ်အနေငယ်တွေကတင်းမာမှုတွေတဖြည်းဖြည်းတိုးလာနေတာပါအခုလိုစစ်ဆေးကိရိယာတွေခြားထားတာကိုခြားထားတာတွေဟာမွတ်စလင်တွေကိုအရှက်တကွဲဖြစ်အောင်လုပ်တာဆိုပြီးပါလက်စတိုင်းတွေဘက်ကလက်မခံဘဲအဲ့ဒီပါသာရေးဆိုင်ရာမြေနေရာကိုဘယ်သူကထိ ंच ုတ်တာလဲဆိုတာနဲ့ပတ်သက်ပြီးတော့လဲပြိပခရိအချိန်မြင့်တက်လာတာပါခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းတိုမီတာ24 kHz 12395လိုင်းတိုမီတာ25 kHz 11965လိုင်းတိုမီတာ32 kHz 93239လိုင်းတိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါရခင်ဗျာ
ဗီယိုရေမြန်မာပိုင်းစီစဉ်ရဲ့အင်ကာနိညပိုင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်အမေရိကန်စစ်တပ်ကင်းတောက်လေရင်တစ်စင်းနဲ့တရုတ်တိုက်လေရင်နှစ်စင်းတို့အရှိတရုတ်ပင်လယ်ပြင်ရဲ့ဝေဟင်မှာပြီးခဲ့တဲ့သတင်းဘက်ကုံဘိုင်းကထိတ်တိုက်ဆုံတွေ့ခဲ့ကြမှုကိုတရုတ်ဘက်ကကာကွယ်ပြောဆိုပါတယ်တရုတ်ဂျေထန်တိုက်လေရင်နှစ်စင်းနဲ့ကဒဇင်းကအရှိန်ကိုမြင့်ပြီးအမေရိကန်ရေတပ်ရဲ့ EP3 လေရင်ရဲ့အောက်မှာပြန်တန်းခဲ့ပြီးတဲ့နောက်အရှိန်ကိုရှော့လိုက်ပြီးတော့လေရင်ရဲ့ရှစ်တက်ကိုပြန်တက်လာတာမို့မတိုက်မီအောင်လမ်းလွှဲလိုက်ရတယ်လို့အမေရိကန်စစ်တပ်တာဝန်ရှိသူတဦးကပြောပါတယ်တရုတ်တိုက်လေရင်ဒဇင်းကတော့လက်နဲ့တက်ဆင်ထားပါတယ်တရုတ်နိုင်ငံရှန်တောင်းမြို့နယ်ကီလိုမီတာ150အကွာရေမှန်80လောက်အကွာကနိုင်ငံတကာရေပိုင်နဲ့အတွင်းအမေရိကန်လေရင်ကကင်းတောက်ပြန်တန်းနေချိန်မှာအခင်းဖြစ်ပွားခဲ့တာပါတရုတ်တိုက်လေရင်ကိုမောင်းနှင်သူတွေရဲ့ဆောင်ရွက်ချက်ကလိုအပ်ချက်အရဆောင်ရွက်ချက်ဖြစ်တယ်လို့တရားဝင်ပြီးကျွမ်းကျင်နိုင်နေမှုရှိတယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနရဲ့ပြောဆိုချက်ကိုဒီကနေ့အင်ကာနေ့မှာဝန်ကြီးဌာန website မှာတင်ထားပါတယ်။အမေရိကန်တို့အနေနဲ့ဘေးကင်းလုံခြုံမှုမရှိကျွမ်းကျင်ပိုင်နိုင်မှုမရှိတဲ့ကင်းတောက်ပြန်တပ်မှုတွေကိုအဆုံးသတ်ဖို့လဲတရုတ်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုပါတယ်။ဒီပြန်တပ်မှုတွေကတရုတ်ရဲ့အမျိုးသားလုံခြုံရေးအပေါ်ချင်းချောက်မှုတရုတ်အမေရိကန်ရေပြင်နဲ့ဝေဟင်စစ်ရေးဘေးကင်းရေးတို့ကိုထိပါစေသလိုနှစ်ဖက်စလုံးတို့ကလေရင်မှုတွေအတွက်လည်းအသက်အန္တရာယ်ရှိတယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ပြောဆိုထားပါတယ်ရှင်
ဩစတြေးလျပိုင်းရဲ့ပစိဖိတ်သမုဒ္ဒရာတွင်းကဝေးလံခေါင်တီးရဲ့ထင်းသေးစခန်းတစ်ခုမှာထင်းသေးခံရတဲ့ဒုက္ခသည်တွေကိုပြန်လည်လျာချတာပေးရတဲ့ဩစတြေးလျနဲ့သဘောတူညီချက်ရရှိထားတယ်လို့ကုလသမဂ္ဂရဲ့ပြောဆိုချက်ကိုဩစတြေးလျဘက်ကဆက်ပြီးတော့ညင်းဆိုပါတယ်ပါပူဝါနယူးဂီနီနဲ့နော်ရူးရိုမှာထင်းသိမ်းခံရတဲ့ကိုလွန်ကွင်းရာရေးကြိုးပမ်းနေသူ1250ရုအမေရိကန်ပြည်အောင်စုမှအခြေချရေးမှအကူအညီပေးဖို့သဘောတူညီချက်တည်းကိုဩစတြေးလျအစိုးရနဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကြားသဘောတူထားတာလို့ကုလမဟာမင်းကြီးဖီလစ်ပိုဂရန်ဒီကမနေ့တနင်္လာနေ့ကပြောဆိုပါရဲ ဩစတြေးလျနိုင်ငံတွင်မှဆွေမျိုးရင်းတွေရှိတဲ့ဒုက္ခသည်တွေကိုလည်းအခြေချဝင်ပြုဖို့လက်ခံထားတယ်ဆိုတဲ့နားလည်မှုတရရှိခဲ့ကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကပြောပါရယ်နိုင်ငံခြားရေးဝန်ကြီးဂျူလီဘီရှော့ကတော့ဩစတြေးလျကိုလှေတွေနဲ့လာရောက်ဖို့ကြိုးပမ်းကြသူတွေကိုပပူဝါနယူဂီနီနဲ့နော်ရူးတခုခုကိုပို့ဆောင်มาဖြစ်ပြီးတော့ဩစတြေးလျမှာဘယ်တော့မှအခြေချဝင်ပြုမှာမဟုတ်ဘူးဆိုတဲ့အစိုးရရဲ့ခိုင်မာပြတ်သားတဲ့မူဝါဒရှိထားပြီးသားဖြစ်တယ်လို့သတင်းတော်တွေကိုဒီကနေ့အင်္ဂါနေ့မှာပြောပါရယ်မနေ့တနင်္လာနေ့ကဩစတြေးလျလူဝင်မှုကြီးကြပ်ရေးဆိုင်ရာဝန်ကြီးပီတာဒက်တွန်ကဒီလိုသဘောတူညီချက်မျိုးမရှိဘူးလို့ညွှန်ဆိုခဲ့ပြီးတဲ့နောက်မှာနိုင်ငံခြားရေးဝန်ကြီးဘီရှော့ကအလားတူထပ်ပြီးတော့ပြောဆိုခဲ့ပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်ကထရက်ကာတစ်စီးရဲ့နောက်တွဲယာဉ်မှာလူ10ဦးသေဆုံးနေတာကိုတွေ့ရပြီးအဲ့ဒီထရက်ကာမောင်းတဲ့သူကိုတရားမဝင်လူမောင်းခိုတင်သွင်းမှုနဲ့အရေးယူထားတဲ့အကြောင်းတရားရုံးကကြေညာချက်ထုတ်ပါတယ်။ထရက်ကားမောင်းတဲ့သူဟာဖလော်ရီဒါပြည်နယ်ကအသက်60အရွယ်ဂျိမ်းစ်ဘရက်ဒလီဆိုသူဖြစ်ပြီးထောင်ဒဏ်တစ်သက်ဒါမှမဟုတ်လဲတည်တံ့ကြခံရမယ့်သဘောရှိတယ်လို့အာဏာပိုင်တွေကပြောပါတယ်။တက်ဆက်စ်ပြည်နယ်ဆန်အန်တိုနီယိုမြို့ကဝေါ်မတ်စတိုးဆိုင်ကြီးရဲ့မော်တော်ယာဉ်တွေရပ်နားတဲ့နေရာမှာအဲ့ဒီထရက်ကားရပ်ထားတဲ့ကားမောင်းသမားဂျိမ်းစ်ဘရက်ဒလီကိုဖမ်းဆီးရမိခဲ့တာပါ။ထရက်ကားရဲ့နောက်တွဲယာဉ်ထဲမှာလူ10ဦးသေဆုံးနေတာကိုရဲတပ်ဖွဲ့ဝင်တွေတွေ့ရှိပြီးတဲ့နောက်ကားမောင်းသမားကိုဖမ်းဆီးခဲ့တာဖြစ်ပါတယ်ရှင်။
ဗင်နီဇွဲလာနိုင်ငံရဲ့အခြေခံဥပဒေကိုပြင်ဆင်နိုင်ရေးအတွက်လာမယ့်တနင်္လာနေ့မှာကျင်းပမယ့်အခြေချင်းဖြစ်ပွဲလွတ်တော်ရွေးကောက်ပွဲကိုသမ္မတနီကိုလတ်မာဒူရိုဘက်ကပေးဖက်ပေးရေးပြားပေးဖို့ရည်ရွယ်ပြီးဒီသတင်းပတ်အတွင်းနိုင်ငံတော်ဝန်သပိတ်မှောက်ဖို့စီစဉ်နေပါတယ်။မနက်ဖြန်ပုတ်တဦးနေ့မှာစမယ့်48နာရီကြာသပိတ်မှာပြည်သူတွေပါဝင်ကြဖို့အတိုက်ခံအင်အားစုတွေကတိုက်တွန်းနေပါတယ်။သမ္မတဘက်ကလွတ်တော်ရွေးကောက်ပွဲကိုတရားဝင်ဖြတ်သိမ်းပေးရေးတောင်းဆိုမှုတွေကိုအရှိန်မြင့်တဲ့အနေနဲ့လာမယ့်တောက်ကြနေ့မှာတော့ဆက်ပြီးတော့ချီတက်ဆန္ဒပြမှာပါလွန်ခဲ့တဲ့လေးလလောက်ကစခဲ့တဲ့အစိုးရစန့်ချီဆန္ဒပြလှုပ်ရှားမှုတွေအတွင်းအနည်းဆုံးလူ68ဦးသေဆုံးခဲ့ရပြီးဖြစ်တယ်လို့ထောင်နဲ့ချီတန်းရရခဲ့ပါတယ်။တပိတ်ကြီးမတိုင်ခင်မှာတော့စားနဲ့ရိတ်ခါရှားပါနေတဲ့အခြေအနေထဲမှာဗင်နီဇွဲလားပြည်သူတွေစားနဲ့ရိတ်ခါလုံလောက်စေဖို့အလူရဲ့ကြိုးပမ်းနေပါတယ်။ဗင်နီဇွဲလားနိုင်ငံကအမေရိကန်တန်ယုံကလည်းအမေရိကန်အနေနဲ့82နာရီစာစားနဲ့ရိတ်ခါနဲ့ရေအလုံလောက်ရှိအောင်ဖြည့်ထားကြဖို့နှိုးဆော်ထားပါတယ်ခင်ဗျာ။
သရီလင်္ကာနိုင်ငံမှာအဆိုးဝါးဆုံးသွေးလွန်ထုတ်ကွေးရောဂါဖြစ်ပွားတာကြောင့်လူ300နီးပါးသေဆုံးသွားပြီးနောက်ထပ်ရောဂါဖြစ်ပွားသူတွေလည်းတိုးလာနေပါတယ်။ဒီနှစ်အတွင်းသွေးလွန်ထုတ်ကွေးကူးစက်မှု33,000ကျော်ရှိပြီး296ဦးသေဆုံးတယ်လို့သရီလင်္ကာကျန်းမာရေးဌာနကသတင်းထုတ်ပြန်ပါတယ်။2016ခုနှစ်တုန်းကလူပေါင်း 5,000 ကျော်သွေးလွန်ထုတ်ကွေးဖြစ်ခဲ့ပြီးဒီနှစ်မှာတော့သွေးလွန်ထုတ်ကွေးဖြစ်သူပေါင်း2ဆနီးပါးတိုးလာတာဖြစ်ပါတယ်။အခုမှတော့သရီလင်္ကာကျက်ချင်နေတဲ့ IFRC နိုင်ငံတကာဖက်ဒရေးရှင်းကျက်ချင်နေတဲ့လာဇန်နီအဖွဲ့တွေဟာသရီလင်္ကာမှာယောဂါမပြန့်ပွားရေးအဖြစ်လှုပ်ဆောင်နေကြပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုအောင်တို့ပြောပြပေးခဲ့တာပါရှင်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီရဲ့ပြီးခဲ့တဲ့သတင်းပတ်ထဲအဆုံးသတ်ခဲ့တဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်တဲ့ထုတ်ပြန်ချက်တွေပေါ်ပြည်သူ့လွှတ်တော်မှဒီကနေ့အပြင်ထံဝေဖန်လိုက်ကြပါရယ်အစိုးရကတန်တမန်ရေးအရာပြင်းပြင်းထန်ထန်တုတ်ပြန်မှာဖြစ်ကြောင်းဒီကနေ့လွှတ်တော်ရှင်းမောက်ဂတိပြုပြောဆိုလိုက်တဲ့တစ်ချိန်တည်းမှာပဲကိုယ်စားလှယ်တချို့ကတော့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ကိုနောက်တစ်ချိန်လာခွင့်မပေးဖို့အထိတိုက်တွန်းခဲ့ကြတာပါအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုစီသူသတင်းပေးပို့ထားပါရယ်ရှင်
ကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ယန်ဟီလီရဲ့မြန်မာနိုင်ငံနောက်ဆုံးခီးစဉ်နဲ့ပတ်သက်တဲ့ထုတ်ပြန်ချက်ကိုလွှတ်တော်မှာပြီးခဲ့တဲ့ဇူလိုင်လ24ရက်နေ့ကရေးကြီးအဆိုတင်သွင်းခဲ့တာဖြစ်ပြီးတော့အဲ့ဒီဆိုကူဒီကနေ့လွှတ်တော်မှာဆွေးနွေးချိန်မှာတော့နိုင်ငံခြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်ကအခုလိုတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ
်။မစ္စစ်ယန်လီရဲ့ကနဦးထုတ်ပြန်ပြောကြားချက်များအရ82ချိန်မြောက်ကုလသမဂ္ဂအထွေညီလာခံကို၎င်းတင်သွင်းမဲ့အစီရင်ခံစာမှာလည်းဖော်ပြမဲ့အချက်တွေဟာမျှတမှုမရှိတဲ့တစ်ဖက်ဆောင်းနေသုံးသပ်တင်ပြချက်များပါဝင်လာနိုင်တဲ့အတွက်မာယွန်းများမှားယွင်းသောဆုံးဖြတ်ချက်များတော်ပေါက်လာနိုင်မယ်ဆိုတဲ့စိုးရင်စိတ်တွေဟာခိုင်လုံတဲ့စိုးရိမ်မှုများဖြစ်ပါတယ်မြန်မာနိုင်ငံအနေနဲ့အစီရင်ခံစာမှာပါဝင်လာနိုင်တဲ့ဆွတ်ဆွဲချက်များနဲ့ပတ်သက်ပြီးတော့လိုအပ်တဲ့စီစဉ်မှုများပြုလုပ်ပြီးတော့လိုအပ်သောအရေးယူမှုတုံ့ပြန်မှုများပြုလုပ်သွားကြမှာဖြစ်ပါတယ
်ကုလသမဂ္ဂအထူးကိုယ်စားလှယ်ဒေါက်တာယန်ဟီလီရဲ့ပြီးခဲ့တဲ့ရက်ပိုင်းမြန်မာပြည်ခီးစဉ်အပီထုတ်ပြန်ချက်တွေထဲမှာလက်ရှိ NLD ဆိုရဟာအရင်ဆိုရရဲ့လူခွင့်ရေးချုပ်ဖောက်နည်းတွေအတိုင်းဆက်ပြီးတော့ကျင့်သုံးနေတယ်လို့ပြောဆိုထားတယ်လို့လူခွင့်ရေးဆိုင်ရာအခြေအနေတွေကလည်းထင်သာမြင်သာအမှန်တကယ်တိုးတက်မှုမရှိဘူးလို့ပြောဆိုထားပါတယ်။မစ်ယန်ဟီလီရဲ့ကြေညာချက်ထုတ်ပြန်ပြီးမှသူမရဲ့သုံးသက်ချက်ကိုဆက်ပြတ်မိတဲ့အကြောင်းမြန်မာဆိုရကတုံ့ပြန်ပြောဆိုထားခဲ့တယ်လို့အခုတရားဝင်ထပ်မံတုံ့ပြန်မှာဖြစ်တဲ့အကြောင်းလွှတ်တော်မှာပြောကြားခဲ့တာပါ။ဒီကနေ့လွှတ်တော်မှာပါတီစုံကလွှတ်တော်ကိုယ်စားလှယ်တွေကလည်းဒီသုံးသက်ချက်ကိုပြင်းပြထန်ထန်ဝေဖန်ခဲ့ကြပါတယ်။ ဘူဒီရောင်မဲဆန္ဒတွေကလွတ်တော်အမတ်ဦးအောင်တောင်းရွှေကတော့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေဟာလုံပန်ခွင့်တွေကိုကျော်လွန်ပြီးတော့လုတ်ကန်နေတဲ့အတွက်ရခိုင်ပြည်နယ်တဲကိုလာခွင့်မပေးဘူးတောင်းဆိုခဲ့တာအထိရှိခဲ့ပါတယ်
ရခိုင်ရေးဟာမြန်မာနိုင်ငံအစိုးရနဲ့နေမီရလူသူဘင်္ဂလီအစွဲရောက်တွေကြားဖြစ်ပေါ်နေတဲ့ကိစ္စမှာကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့တွေကဝင်ရောက်ဆွတ်ဖက်နှောက်ယှက်နေတဲ့ပြဿနာဖြစ်ကြောင်းတင်ပြလိုပါတယ်ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေဟာပြည်ထောင်စုအစိုးရနဲ့ဘလို့ပဲသဘောတူညီမှုတွေနဲ့ MOU လုပ်ပြီးလာရည်ဆိုတာဒေသခံအာဏာပိုင်အဖွဲ့တွေနဲ့ဒေသခံတိုင်းရင်းသားပြည်သူတွေကမသိကြပါဘူးသူတို့ဝင်တဲ့နေနဲ့သူတို့သွားရှင်တဲ့နေရာသွားပြီးလှုပ်ရှင်တယ်လို့လုံနေရတဲ့ကျွန်တော်တို့ရခိုင်ဒေသလိုနေရာမျိုးမှာဒီအဖွဲ့တွေရှိနေခြင်းဟာဒေသတွင်းပြဿနာဖြစ်အောင်ပဋိပက္ခဖြစ်အောင်တမင်ဖင်တီးပိတ်နေသလိုဖြစ်နေပါဒါကြောင့်ရခိုင်ဒေသအတွင်းပြဿနာပဋိပက္ခမဖြစ်ပေါ်ရအောင်ကုလသမဂ္ဂအဖွဲ့နဲ့နိုင်ငံတကာအဖွဲ့အစည်းများတက်စီပြပါရဲ့အကြံပြုတိုက်တွန်းလိုပါတယ
်အပြုသဘောဆောင်ဖော်ပြတာမရှိဘဲနဲ့အခြေမြင့်မရှိတဲ့ဆွဆွဲမှုတွေပါနေတဲ့အတွက်အစိုးရဘက်ကပြက်ပြက်သားသားကန့်ကွက်ဖို့မင်းကင်းမဲဆန္ဒတွေကကြံ့ခိုင်ပါတီပြည်သူ့လွတ်တော်ကိုယ်စားလှယ်ဥမောင်မြင့်ကတင်ပြသွားပါတယ
်ကျွန်တော်တို့ကချုပ်ချာအာဏာပိုင်နိုင်ငံမှာ UN ကပဲဖြစ်စေနိုင်ငံတကာဖြစ်စေဘိုင်းနေမရှိတဲ့ resolution တွေ pressure တွေကိုအီးရသည်မလဲတိုက်လို့နေမယ်ဆိုရင်တော့ဘ ෝජ ုပြောတဲ့နိုင်ငံလိုဖြစ်မှာမလွဲပါဘူးဒါကြောင့်ဂျန်ဟီလီရဲ့စင်ကန်သာကိုပြင်းထန်စွာကန့်ကွက်တဲ့အဆိုလေးလေးနဲ့ထောက်ခံပါတယ်နိုင်ငံတော်အစိုးရအနေနဲ့လည်းလွတ်တော်မှာဒီလောက်ဆွေးနွေးနေရတဲ့အတွက်ကျေနပ်မတည်ဘဲနဲ့တန်တမာမျက်နှာစာဟန်နေပြီးတော့မှမြို့သားကျိုးစီပေါ်နဲ့ချုပ်ချာအာဏာကိုကန့်ကွက်ဖို့တိုက်တွန်းကြောင်းအုပ်ထိုက်ဘက်တစ်ဆင့်လေးစားစွာတင်ပြပါတယ်ခင်ဗျာ
တချမ်းဘက်အစီရင်ခံစာတွေနဲ့မြန်မာနိုင်ငံရဲ့ပဂတိအခြေအနေကိုဖုံးကွယ်ဖို့လှုပ်ဆောင်တာတွေကိုအကောင်းဆုံးတုံ့ပြန်နိုင်ဖို့အတွက်ကုလသမဂ္ဂမှသတင်းထုတ်ပြန်ပေးမယ့်အဖွဲ့တစ်ခုထားရှိဖို့အပြင်တခြားလှုပ်ဆောင်တင်တာတွေကိုပြောဆိုသွားသူကကလောမဲဆန္ဒနယ်ကဒေါ်ပြုံးကေတီနိုင်ပါ
ခိုင်ရင်းအတွက်အစိုးရကုစားပြုပြောရေးဆိုခွင့်ရှိသောနိုင်ငံတကာအတိုင်းဝိုင်းမှာဝင်ဆက်လေးစားပွဲပုဂ္ဂိုလ်များပါဝင်တဲ့ Special Envoy များကိုလိုအပ်သလိုကုလသမဂ္ဂသို့အခါအားလျော်စွာဆေလွတ်၍တိုက်ရိုက်ဆက်ဆံစေသောနည်းလမ်းများကိုလည်းပဲအသုံးပြုသင့်သလိုကုလသမဂ္ဂရုံးဆိုင်ရာနယူးယောက်မြို့မှာရခိုင်ရင်းနဲ့ပတ်သက်ပြီးနောက်ဆုံးရသတင်းများအစိုးရရဲ့ဆောင်ရွက်ချက်များကိုလိုအပ်သလိုအချိန်နဲ့တပြေးညီပြန်ကြားပေးနိုင်သောအထူးဌာနစီများဖွင့်လှစ်ခြင်းများလည်းပြုသင့်ကြောင်းကြံပြုလိုပါတယ်
ကုလသမဂ္ဂအထူးကိုယ်စားလှယ်မစ်ယန်ဟီလီရဲ့မြန်မာနိုင်ငံနောက်ဆုံးခီးစဉ်နဲ့ပတ်သက်ပြီးတော့ထုတ်ပြန်ချက်ကိုလွှတ်တော်မှာ NLD ပါတီကအိမ်မဲမြို့နယ်ပြည်သူ့ကလွတ်တော်ကိုယ်စားလှယ်ဒေါ်တန်တာကအရေးကြီးအဆိုတင်သွင်းခဲ့တာဖြစ်ပြီးတော့တခြားဘဲပါတီကမှကန့်ကွက်တာမရှိခဲ့ပါဘူးဒီကနေ့လွှတ်တော်ဆွေးနွေးပွဲမှာ NLD ပါတီကကိုယ်စားလှယ်တွေအပြင်အတိုက်ခံကြံ့ခိုင်ရေးပါတီရခိုင်မျိုးသားပါတီနဲ့တက်မတော်အပါအဝင်ကိုယ်စားလှယ်73ဦးပါဝင်ဆွေးနွေးခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုစီသူတင်ပြပို့ခဲ့တာပါရှင်တဆက်ထမှာပဲမြန်မာအစိုးရအနေနဲ့လူအခွင့်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂနဲ့ပူးပေါင်းဆွေးနွေးဆောင်ရွက်တင်တယ်လို့လူအခွင့်အရေးလှုပ်ရှားသူတွေနဲ့နိုင်ငံရေးလှစ်လာတုံ့တက်သူတွေကပြောဆိုလိုက်ပါတယ်လူအခွင့်အရေးထူးကိုစလဲမစ်ဆီယန်ဟီလီရဲ့မြန်မာနိုင်ငံဆိုင်ရာထုတ်ပြန်ချက်ပေါ်ပြင်းထန်စွာကန့်ကွက်ကြောင်းအရေးကြီးဆိုကိုဒီကနေ့လွှတ်တော်မှာဆွေးနွေးတုံးတုတ်ပြန်ခဲ့ပြီးနောက်အခုလိုပြောဆိုလိုက်တာပါဒီအကြောင်းပြေစုံကိုတော့ကိုညာဝင်းအောင်ကတင်ပြပေးပါမယ်ရှင်
ကုလသမဂ္ဂလူအခွင့်ရေးအထူးကိုယ်စားလှယ်မစ်ဆီယန်ဟီလီရဲ့ဇူလိုင်လ22ရက်နေ့ကထုတ်ပြန်ချက်အပေါ်ပြည်သူ့လွှတ်တော်မှဒီကနေ့အပြင်းထန်ဝေဖန်လိုက်ကြသလိုကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုရခိုင်ပြည်နယ်တွင်လာရောက်ခွင့်မပြုဖို့အထိပါလွှတ်တော်ကိုယ်စားလှယ်တချို့ကတိုက်တွန်းလိုက်ကြတာပါကုလလူအခွင့်ရေးအထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေကိုထင်ဟမှုမရှိတဲ့အတွက်တန်တမာရေးအရာပါပြင်းပြင်းထန်ထန်ထုတ်ပြန်မှာဖြစ်ကြောင်းအစိုးရကဒီကနေ့လွှတ်တော်ရှေ့မှောက်မှာကတိပြုပြောဆိုပါတယ်လူအခွင့်ရေးကိစ္စမှာကုလသမဂ္ဂနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေမလုပ်ဘူးဆိုရင်မြန်မာနိုင်ငံအနေနဲ့ပုံပြီးနင့်နာရလိမ့်မယ်လို့ပြောသူကတော့ Equality မြန်မာလူအခွင့်ရေးအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းဖြစ်ပါတယ်
။တကယ်လို့များတချို့အချက်တွေကိုတင်ပြတဲ့နေရာမှာဒီဆွဆွဲမှုတွေဖြစ်တဲ့တစ်ဖက်တစ်လိုက်တယ်ဆိုတဲ့ကိစ္စမျိုးဆိုရင်တန်တမန်နည်းအရဖြေရှင်းတဲ့အရာမျိုးပုံရလုပ်နိုင်ပါတယ်။နောက်ထပ်တစ်ခုကတော့သူကိုယ်တိုင်ဒီအစီအစဉ်စာကိုအကျေတဝင့်အသေးစိတ်ပြန်လို့တင်ပြရရှိမယ်။သုံးသပ်ချက်တွေပါနိုင်ပါတယ်။အစိုးရကဒီကလေးချင်းကြုံတွေ့ရတဲ့ခက်ခဲတဲ့တင်ပြမှုရှိကောင်းရှိနိုင်ပါလိမ့်မယ်။အဲ့လိုမျိုးချက်တွေပါဝင်နေတဲ့ဆိုရယ်ပုံစံမျိုးမဟုတ်ဘဲနဲ့အခုလိုမျိုးလွှတ်တော်မှာအရေးတကြီးဆိုတင်သွင်းပြီးတော့လှုပ်ဆောင်နေဆိုတာကကျွန်တော်လွှတ်တော်ရဲ့သုံးသိက္ခာကိုနည်းနည်းထိခိုက်စေပါတယ်။ဒီဟာကအစိုးရတာဝန်ရှိတဲ့တွေလှုပ်ဆောင်မှာဖြစ်ပါတယ်။ဒီလိုမျိုးပူးပေါင်းဆောင်ရွက်မှုမရှိလေလေတိုင်းပြည်ကနားလေလေဖက်ဒရယ်စနစ်ကိုဦးတည်နေပါတယ်ဒီမိုကရေစီစနစ်ကိုဦးတည်နေပါတယ်ပြောဆိုနေတဲ့နိုင်ငံရဲ့တခြားသောလုပ်ငန်းစဉ်တွေပါတက်ရောက်မှုတွေအများကြီးရှိလာပါလိမ့်မယ်ခင်ဗျာ။
မစ်ဆီယန်ဟီလီရဲ့ထုတ်ပြန်ချက်အပေါ်ပြင်းထန်စွာကန့်ကွက်ကြောင်းအရေးအကြီးဆိုကိုလွှတ်တော်ကိုယ်စားလှယ်73ဦးကဇူလိုင်22ရက်ဒီကနေ့ပြည်သူ့လွှတ်တော်မှာဆွေးနွေးခဲ့ကြပါတယ်အစိုးရတက်ကတန်တမန်နီးနဲ့ညှိနှိုင်းဆောင်ရွက်ရမယ့်အစားလွှတ်တော်ကအပြင်းထန်ကန့်ကွက်ဆောင်ရွက်နေတာဟာလွှတ်တော်ကအစိုးရရဲ့အလုပ်တွေကိုဝင်လုံနေတယ်လို့ဖြစ်နေတယ်လို့မြန်မာနိုင်ငံရေးသုံးသပ်သူဦးအောင်သူငင်းကထောက်ပြပါတယ်
ရ
လွှတ်တော်ထဲမှာအဓိကဆွေးနွေးချက်ကရခိုင်ကိစ္စသုံးသပ်ချက်ပုံများတာပေါ့နော်ဒီအစီရင်ခံစာမှာပြဿနာရှိသွားတာကတော့ဒီကြံတဲ့ရခိုင်ကိစ္စနဲ့ကြံတဲ့ကျွန်တော်တို့ fact finding mission လို့ခေါ်တဲ့အချက်လက်စာဖွေရေးကိစ္စမျိုးပေါ့နော်ဒီအမျိုးသားရေးအလုပ်ကိစ္စပုံမှာပဲအဓိကဆွေးနွေးသွားတဲ့ပုံရပါတယ်ဆိုတော့ဒါပေမဲ့ဒီတောက်ပြသွားတဲ့နေရာမှာဒီကျွန်တော်တို့ဒုက္ခတဲ့ကိစ္စတွေပါတယ်ကြံတဲ့ဟိုလူခွင့်ရေးချိုးဖောက်တဲ့ကိစ္စမီဒီယာကိစ္စပေါ့နော်စသဖြင့်ဒီကိစ္စတွေပေါင်းစုံပါပါတယ်ဆိုတော့ဟိုအခုကလွှတ်တော်ကသူ့ရဲ့တာဝန်ကကျွန်တော်တို့အစိုးရကိုမေးခွန်းမေးဖို့ရှိတာပေါ့နော်အဲ့တော့နိုင်ငံတကာကတော့ဒီလိုဝေဖန်နေပြီအစိုးရကဘယ်လိုအရေးယူဆောင်ရွက်မလဲစသဖြင့်မေးဖို့ရှိတဲ့ဟာကိုလွှတ်တော်ကိုယ်တိုင်ကအစိုးရနဲ့ထပ်တူရပ်ပြီးတော့ကဲကျွန်တော်တို့ကိုယ်တိုင်ဆန့်ကျင်တယ်ဆိုတဲ့ပုံစံမျိုးဖြစ်သွားတာနော်
မစ္စယန်ဟီလီရဲ့အစီရင်ခံစာဟာရခိုင်ပြည်နယ်တဲကကိစ္စတစ်ခုကိုပဲဦးစားပေးတင်ပြတာမဟုတ်ဘူးလို့ဦးအောင်မျိုးမင်းကမြင်ပါတယ
်ဗျန်ဟီလီရဲ့ခရီးပေါ်မှာအခြေခံပြီးတော့သူရဲ့တွာလာနိုင်တဲ့အနေအထားမျိုးတွေသူနဲ့တွေ့ဆုံခဲ့တဲ့သူတွေရဲ့တုံ့ပြန်ချက်တွေပေါ်မှာမူတည်ပြီးတော့သူပြောတာဖြစ်တယ်။အဲတချို့တစ်ချက်တွေကတကယ်ကိုမမြင်တာတဲ့ချက်တွေပါ။ဘာကြောင့်လဲဆိုတော့သူရဲ့တွာလာမှုကိုလုံခြုံရေးအကြောင်းပြပြီးတော့ကန့်တတ်မှုကအရင်ကတည်းကပို့ပြီးဆိုးလာပါတယ်။ကျွန်တော်ရှမ်းပြည်နယ်မှာတွာလို့မရတဲ့ကိစ္စ၊ကရင်ပြည်နယ်မှာတွာလို့မရတဲ့ကိစ္စ။နောက်အဲ့ဒါတွေကျွန်တော်တွေ့ရတယ်။နောက်တစ်ခါမှာဒီဖန်ဆီးထားတဲ့စာနယ်ဇင်းသမားတွေနဲ့တွေ့ဆုံမရဘူး။တီဘောတော်မှာတွာလို့မရဘူးဆိုတာလေဒါတွေကမှန်ကန်တဲ့ချက်ပါ။
လူအခွင့်အရေးကောင်စီမှာမစ္စယန်ဟီလီတင်သွင်းမဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးအစီရင်ခံစာအပြည့်စုံကိုတော့အစောဆုံးလာမယ့်အောက်တိုဘာလမှာတင်သွင်းဖို့ရှိပါတယ်။ကုလသမဂ္ဂရဲ့ရခိုင်ပြည်နယ်အရေးအချက်အလက်ရှာဖွေရေးအဖွဲ့ First Binding Mission ကိုလည်းမြန်မာနိုင်ငံနဲ့ဝင်ခွင့်မပေးဘူးလို့မြန်မာအစိုးရကပြီးခဲ့တဲ့မေလထဲမှာဆုံးဖြတ်တုတ်ပြန်ခဲ့ပါတယ်ခင်ဗျာ။
ကိုညဝင်းအောင်တင်ပြခဲ့တာပါရှင်အခုတော့ရာသီတုတ်ကွေး H1N1 ဖြစ်ပွားတဲ့နောက်ဆုံးအခြေအနေကိုတင်ပြပေးပါမယ်ရာသီတုတ်ကွေးရောဂါ H1N1 ကြောင့်ရန်ကုန်ပြည်သူဆေးရုံကြီးကိုအသစ်ထားရောက်လာတဲ့လူနာနှုတ်သေဆုံးသွားတယ်လို့ရန်ကုန်ဆေးရုံအုပ်ကြီးကအတည်ပြုပြောကြားလိုက်ပါတယ်ရာသီတုတ်ကွေးရောဂါဖြစ်နေတယ်လို့အတည်ပြုထားတဲ့15ဦးရှိသွားပြီဖြစ်ပြီးသေဆုံးသူ3ဦးရှိသွားပြီဖြစ်ပါတယ်သတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မမမြက်ခိုင်ကသတင်းပေးပို့ထားပါတယ်ရှင်
ဇူလိုင်လ24ရက်နေ့ညမှာရာသီတုတ်ကွေးရောဂါ H1N1 ကြောင့်ရန်ကုန်ပြည်သူ့ဆေးရုံကြီးကိုထပ်ပြီးရောက်ရှိလာတဲ့လူနာနှစ်ဦးသေဆုံးသွားတာနဲ့ပတ်သက်ပြီးရန်ကုန်ပြည်သူ့ဆေးရုံအုပ်ကြီးဒေါက်တာအေးကိုကိုကအခုလိုပြောပြပါတယ
်။မနေ့ကတက်လာတဲ့လူနာနှစ်ယောက်ပါ။တယောက်ကအမျိုးသားတယောက်ကအမျိုးသမီးလား။အမျိုးသားဘကောလို့ပြောပါလား။အမျိုးသမီးကတော့ဒက်ဖင်ဆေးရုံရနေပေါ့လွှဲလိုက်တဲ့ဟာပါ။ဆေးရုံရောက်သိမ့်မကြဘဲသုံးတော့ပါလား။သုံးတော့ပြီးတော့မှသူရောဂါလက္ခဏာတွေကဒီကျောင်းရောင်းဖြစ်မှာလို့မသိငါလို့ဖြစ်ပြီးတော့ positive ဖြစ်နေတာပါပြီးမှတန်တရားကြီးလို့ဆက်ကြည့်ရတော့ပါအခုရောဆက်ဒီနေ့ဆင်းရဆန်ကားဦးပေါ့ဆန်ကားဦးမှာအရင်ပြေးထားတာတခုရှိတယ်ချင်းရနေတော့ပြေးထားရလေအဲ့တရားတရားရခုမြောက်ရပေါ်နေပြေးဆုံးသူတော့ဦးပါယောဂါပေါ်ပေါ်ဆက်ကြတာဆန်ကားဦးပါအ
ဲ့ဒီဆုံးပါသွားတဲ့လူနာနှစ်ဦးဟာရန်ကုန်ပြည်သူ့ဆေးရုံကြီးကိုရောက်ပြီးမကြခင်မှာပဲဆုံးပါသွားတာဖြစ်ပြီးသေးဆုံးပြီးချိန်မှာတန်တရားရှိတဲ့အတွက်သွေးစစ်ဆေးကြည့်တဲ့အခါရာသီတုတ်ကွေးရောဂါ H1N1 ဖြစ်ပွားနေကြောင်းတွေ့ရတာဖြစ်ပါတယ်။အခုဆိုရင်ရာသီတုတ်ကွေးရောဂါ H1N1 ဖြစ်ပွားနေကြောင်းအတိပြုထားတဲ့လူနာ15ဦးရှိသွားပြီဖြစ်ပြီးကလေးငယ်တဦးအပါအဝင်အမျိုးသမီးတဦးနဲ့အမျိုးသားတဦးစုစုပေါင်း3ဦးသေဆုံးခဲ့တာပါ။ H1N1 ကူးစက်ခံထားရတဲ့ချင်းပြည်နယ်မတူပီမြို့ကလူနာတွေကတော့ပြန်လည်ကျန်းမာစွာပြုနေပြီလို့ကျန်းမာရေးဝန်ကြီးဌာနကပြောဆိုထားပါတယ်။ရာသီတုတ်ကွေးရောဂါ H1N1 ဟာမိုးရာသီနဲ့မိုးကုံဆောင်ကူကာလာတွေမှာဖြစ်ပွားလိရှိတာဖြစ်ပြီး H1N1 virus ပိုးဟာလေထဲကသင့်အသက်ရှူလမ်းကြောင်းထဲဝင်ရောက်ပြီးလူတဦးကနေတဦးကိုကူးစက်နိုင်ပါတယ်။ရောဂါလက္ခဏာတွေအနည်းနဲ့ဖျားနာတာ၊ချောင်ဆိုးတာ၊နှာဆေးတာ၊ခေါင်းကိုက်တာ၊ကိုယ်လက်ကိုက်ခဲတာနဲ့နုံးခွေတာတွေဖြစ်ပြီးကလေးငယ်တွေ၊ကိုယ်ဝန်ဆောင်တွေ၊တက်ကြီးရွယ်ဦးတွေနဲ့နာသာရှည်ရောဂါသည်တွေကိုပိုပြီးကူးစက်နိုင်ခြေရှိပါတယ်။ Influenza A H1N1 PDN09 virus ပိုးဟာ2009ခုနှစ်မှာကမ္ဘာကပ်ရောဂါအတွင်းဖြစ်ပွားခဲ့ပြီးလက်ရှိမှာတော့ရာသီတုတ်ကွေးရောဂါ seasonal flu H1N1 အနေနဲ့ဆက်လက်ပြန့်နှံ့နေတာဖြစ်သလိုမြန်မာပြည်မှာတော့ဒီရောဂါဟာ2000ခုနှစ်ကတည်းကစတင်ဝင်ရောက်ခဲ့တာလည်းဖြစ်ပါတယ်။ဒီရောဂါဟာတစ်ကမ္ဘာလုံးအနေနဲ့နှစ်စဉ်လူဦးရေ3,000-5,000အထိဖြစ်ပွားလိရှိပြီးလူဦးရေ2,000ခွဲကနေ5,000အထိသေဆုံးနေတာလည်းဖြစ်တယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ကကြေညာထားပါတယ်။ကျန်းမာရေးဝန်ကြီးဌာနအနေနဲ့ဒီရောဂါနဲ့ပတ်သက်ပြီးဆေးကုသမှုပိုင်းအတွက်ကြိုတင်ပြင်ဆင်ထားသလိုနေဆက်ဝင်ပေါက်ထွက်ပေါက်တွေမှာလည်းယောဂါရှာဖွေရေးဆက်တွေနဲ့စစ်ဆေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြောဆိုထားတာလည်းရှိပါတယ်ရှင်။
VOA မြန်မ ြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအတန်း DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအင်ကာနေညရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။အခုတော့ထိုင်းနိုင်ငံကမြန်မာရွှေ့ပြောင်းလုပ်သမားတွေရဲ့အရေးကိုတလဲကြည့်ကြရအောင်ပါ။မြန်မာနိုင်ငံသားတွေပါဝင်ထိုင်းနိုင်ငံထဲမှာတရားမဝင်နှစ်ထိုင်အလုပ်လုပ်ကြနေကြတဲ့နိုင်ငံသားအလုပ်သမားတွေကိုတရားဝင်အလုပ်လုပ်ခွင့်မှတ်ပုံတင်ထုတ်ပေးနိုင်ဖို့ထိုင်းနိုင်ငံတော်ဝန်စီစီရေးစခန်းတရားလောက်ကိုတနင်္လာနေ့ကပဲစတင်ဖွင့်လှစ်လိုက်ပေမဲ့မျောလင့်ထားသလောက်စီရင်ပေးသွင်းမှုမရှိဘူးလို့အလုပ်သမားရေးဆောင်ရွက်ပေးနေသူတွေကပြောပါတယ်။ထိုင်းနိုင်ငံကမြန်မာနိုင်ငံသားတွေအများစုရှိရာဒေသတွေကမှတ်ပုံတင်စီရင်ပေးသွင်းမှုအခြေအနေတွေနဲ့ပတ်သက်လို့နောက်ဆုံးအခြေအနေကိုတော့ထိုင်းနိုင်ငံအခြေစိုက် VOA မြန်မာပိုင်းသတင်းတော်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံအတွင်းမှာစတဲ့ချီပြီးတရားမဝင်နေထိုင်အလုပ်လုပ်ကြနေတဲ့မြန်မာလူသမားတွေအနေနဲ့ထိုင်းလူသမားရဲ့ဝန်ကြီးဌာနကနေထုတ်ပြန်ထားတဲ့ကြေညာချက်အရဇူလိုင်လ24ရက်နေ့ကစပြီးခရိုင်အသီးသီးမှာရုံးခွဲတွေဖွင့်ပြီးအထောက်ထားမဲ့အလုပ်သမားတွေကိုအလုပ်လုပ်ခွင့်ရဖို့စီစဉ်ထားပေမဲ့တရားမဝင်မြန်မာလူသမားတွေတိမ့်တဲ့ချီရှိနေတဲ့မဟာထိုင်းလူနေရာမျိုးမှာစည်ရင်သွင်းတဲ့သူနဲပါတာကိုတွေ့ရတယ်ဆိုပြီးရွှေပြောင်းလို့တမအခွင့်ရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ
်။သမုဒ္ဒခွန်အခြေအနေကတော့ကျွန်တော်ထင်တာကမဖြစ်လောက်ဘူးခင်ဗျ။သမုဒ္ဒခွန်မှာဒီနေ့မဟာဆိုင်မှာလူကြီးဟိုအစိတ်ငယ်ဝင်လာလိုက်မှလည်းကျွန်တော်ထင်မှာတွားရောက်ပြီးတရင်ယူဖို့စောင့်နေတယ်။နောက်ဒီဒီရင်တရင်ဌာနကြီးလည်းစောင့်နေတယ်ကျွန်တော်ရင်းမှလည်းတွားယူတရင်ယူဖို့တွားကြတယ်။သို့တော့အလုရှင်၅ဦးသားလည်းသူအလုတမရဲ့အရေးအတွက်ပို့ချက်လည်းဒီနေ့လာပြီးစည်ရင်သွင်းတာလောက်ရှိမှာကျွန်တော်ထင်တယ်လူချစ်ချစ်ကျူလာနေတာမျိုးမတွေ့ရဘူးခင်ဗျ။အဲ့ဒါကနေဒီသားလေးမှလည်းကျွန်တော်လိုက်ပြီးပုံစံနဲ့ခါမှာကျွန်တော်ကြည့်ရတယ်အထက်ရောက်တော့ဝင်နေတယ်
။ဒါကောက်မြို့မှာဖွင့်ထားတဲ့အလုသမားစီစီရေးစင်တာတစ်ခုကိုတော့ထိုင်းအလုသမားဝင်ကြီးနဲ့တာဝန်ရှိသူတွေကိုယ်တိုင်လာရောက်စစ်ဆေးကြည့်ရှုခဲ့ပြီးစင်တာတစ်ခုကိုနေ့စဉ်လူပေါင်း1500ခန့်စီစစ်ပေးသွားမှာဖြစ်တဲ့အတွက်စင်တာတစ်ခုချင်းကနေအလုသမားတွေတိမ့်နဲ့ချီပြီးလုပ်ပေးနိုင်မှာမို့စင်တာအလုံးပေါင်းရင်အလုသမားတွေတန်းနဲ့ချီပြီးလုပ်နိုင်မယ်ဆိုပြီးထိုင်းရနာပိုင်းကမျှော်မှန်းထားကြတာပါ။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာလည်းတရားမဝင်အလုပ်သမားတွေတိမ့်နေချီရှိနေပေမဲ့အခုလိုမျိုးစည်ရင်းသွင်းတာမျိုးတွေနှေးပါနေသေးတယ်လို့နယ်စပ်မှာအလုပ်လုပ်နေသူတွေအတွက်ထုတ်ပေးတဲ့နယ်စပ်ဖြတ်ကျော်တဲ့စာအုပ်တွေကလုပ်နေတာတွေ့ရတယ်ဆိုပြီးရောင်ကြီးဦးလုပ်သမားအဖွဲ့ကတာဝန်ခံကိုမိုးကျော်ကလည်းပြောပါတယ်
။မြောက်ဦးဒီအိမ်တော်ဦးစင်းတဲ့ကိုဝင်ပြီးပုံမှန်စလီရဟိုယာယီပတ်စုထွက်မယ်၃လတစ်ခါတက်တန်းတူးတဲ့ဟာရမယ်။အဲ့ဒါဘယ်မှသွားလို့မရဘူး။လို့ရှင်နေရအဲ့ဒီဟာကိုပို့ပြီးခြိုက်တယ်ဘာလို့လဲဆိုတော့ तू အလုပ်သွားချုပ်ပြီးသားဖြစ်သွားတယ်လေသဘောကအဲ့ဒါကြောင့်မလို့အဲ့ဒီနေရာကိုကျန်ကန်ရုံးမှာဆောလုံးကပြောတဲ့ဇူလိုင်လ24ရက်နေ့ဩဂုတ်လ9ရက်နေ့ထိ15ရက်တာလုံးမဲ့အလုပ်ကတိတ်ပြီးတော့ခုစိတ်မဝင်စားဘူးဖြစ်နေတယ်လို့သမားတွေဟာ
ထိုင်းနိုင်ငံချင်းမိုင်မြို့မှာလည်းအလုပ်ရှင်မတူလို့အလုပ်ရှင်လွှဲပြောင်းစံများလုပ်တဲ့နေရာမှာသာလူတွေစီကားနေပေမဲ့တရားမဝင်အထောက်အထားမရှိသူတွေစည်ရင်းပေးသွင်းရတဲ့နေရာမှာတော့အလူဦးရေနှဲပါနေသေးတယ်ဆိုပြီးချင်းမိုင်မြို့ကရှမ်းမျိုးသမီးတူဦးကလည်းပြောပြပါဗျာ။အ
ဲ့လိုဓမ္မပြောက်ယူနေလို့ကတကင်းမှာပို့လို့များတော့လူစိတ်မများလူစိတ်မများဆိုလည်းဒီနေ့တရားကျော်နေရာလို့ရှိနေရာလို့တော့ရှိနေရာလို့ရှိပြောအလုပ်ရှင်ကိုယ်တိုင်ကဒီတင်ပေးတဲ့အခ
ါထိုင်းနိုင်ငံအတွင်းနိုင်ငံခြားသားရွှေ့ပြောင်းလို့ဓမ္မများအတွက်ဥပဒေတည်ထွက်လာပြီးတဲ့နောက်မှာတော့ထိုင်းနိုင်ငံမှာဖမ်းဆီးမှုတွေဖြစ်ခဲ့ပြီးတောင်းတဲ့ချီရှိတဲ့မြန်မာပြည်နေရပြန်ခဲ့ကြပါတယ်။ဒီနောက်မှာတော့ထိုင်းအစိုးရကသူ့ရဲ့ဥပဒေတွေကတချို့အချက်တွေကိုစိုင်းငံ့ခဲ့ပြီးအလို့သမားတွေအထောက်အထားတွေပြန်လုပ်နိုင်ဖို့အတွက်ရက်ပေါင်း180စိုင်းငံ့ပေးထားပါတယ်။ဒီလိုစိုင်းငံ့မှုအပြီးမှာတော့အလို့သမားရဲ့ဝန်ကြီးဌာနကနေကြေညာချက်ထုတ်ပြန်ခဲ့ရမှာမြန်မာလူသမားတွေအနေနဲ့အထောက်အထားလက်မှတ်တွေလုပ်ကင်ရမယ့်နည်းစနစ်တွေကိုလည်းဖော်ပြထားပါတယ်ရှင်
။မိုင်အေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုအင်္ဂါညဒါရိုက်လေလိုင်းဆွေးနွေးခန်းကိုတော့မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူရဲ့အစီအစဉ်မှာစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအင်္ဂါနေ့ည9:00နာရီကနေ 10:00 နာရီထိအစီအစဉ်တွေကိုလိုင်းတိုမီတာ24 25 30နဲ့ 50 နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုမြန်မာစံတော်ချိန်ည9:00နာရီခွဲမှာထုတ်လွှင့်မဲ့ဒုတိယပိုင်းနာ UE အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍဖြစ်တဲ့ American နိုင်ငံရေးအကြောင်းသိကောင်းစရာနဲ့တိုက်ရိုက်လေလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါ။အရင်ဆုံးတော့ American နိုင်ငံရေးအကြောင်းသိကောင်းစရာကိုနားဆင်ရပါမယ်။ဦးသိန်းထိုက်ဦးတင်ပြပေးပါမယ်ရှင်။
ဒါဒေါ်လင်ထရန့်ရဲ့တမဲလေးဖြစ်နီးကပ်ချန်ပီလေးဖြစ်တဲ့ဂျယ်ရက်ကူရှင်နာကသူ့အနေနဲ့တခြားပြည်ပစိုးရတွေနဲ့ရှို့ဝဲပူပေါင်းတာမျိုးမရှိခဲ့တယ်လို့တရားမဝင်ဆက်သွယ်ခဲ့တာမျိုးလည်းမရှိဘူးလို့ပြောဆိုလိုက်ပါတယ်။အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်ဆုဖယ်မှုလွှတ်တော်အမတ်တွေကစစ်စင်ပင်းမျက်နှာတွေမလုတ်ခင်တနင်္လာနေ့မှာသူကကြိုပြီးတော့ကြေညာချက်ထုတ်ပြန်လိုက်တာပါ။လူပြင်ခွင့်တွေမှာမကြာခဏတွေးရပေမဲ့သူ့အသေးသေးနေလေးရှိတဲ့ဂျယ်ရက်ကူရှင်နာဟာသမ္မတထရန့်ရဲ့နီးကပ်ဆုံးချန်ပီဖြစ်ပြီးအရှိလေပိုင်းငင်းချင်ရေးသဘောတူညီချက်ရဖို့နဲ့ပြည်ထောင်စုအစိုးရကိုခင်ဗျောင်တိဆောက်ရေးချိုးဖောက်မှုတာဝန်တွေကိုထမ်းဆောင်နေသူပါလွတ်တော်နေရာစလုံးရဲ့ကော်မတီတွေကကူရှနာကိုတကားပိတ်ခေါ်ယူပြီးရုရှားနဲ့ဆက်သွယ်ရေးကိစ္စပြီးခဲ့တဲ့ဒီဇင်ဘာရုရှားသံတမန်နဲ့တွေ့ဆုံခဲ့တာပါအဝင်ဂျွန်လအတွင်းရုရှားရှိနေတယောက်နောက်ရုရှားအစိုးရနဲ့ဆက်နွယ်နေတဲ့ထင်ရှားတဲ့သူတချို့ကိုတွေ့ဆုံခဲ့တဲ့ကိစ္စတွေကိုမေးမြန်းမယ်လို့ပြောလဲရပါတယ်2016ခုနှစ်သမ္မတရွေးကောက်ပွဲမှာသမ္မတထရန့်ရဲ့ပြိုင်ဘက်ဟီလာရီကလင်တန်ကိုထိခိုက်စေမဲ့အချက်လက်တွေရယူရင်းဆန္ဒပြင်းပြပြီးရုရှားရှင်းနေတယောက်နဲ့တွေ့ခဲ့တဲ့အကြောင်းသမ္မတထရန့်ရဲ့သားကြီးဒေါ်နယ်ထရန့်ဂျူနီယာရဲ့အီးမေးလ်တွေထွက်လာကြတဲ့ကလည်းဒီလိုတွေ့ဆုံခဲ့တဲ့ကိစ္စတွေကိုအများအကြီးကြီးအာရုံစိုက်လာခဲ့ကြတာပါအခုလိုရုရှားရေးစုံစမ်းစစ်ဆေးမှုတွေသမ္မတရဲ့တွင်စီတဲ့အထိထိုးပေါက်လာချိန်မှာအပြစ်ကျူးလွန်ခဲ့တဲ့သူတွေကိုသမ္မတရဲ့လုပ်ပိုင်ခွင့်အရလူငယ်ခွင့်ပေးလိုက်တာမျိုးတွေလုံမလားဆိုပြီးသတင်းမီဒီယာတွေကမေးခွန်းတွေထုတ်နေကြပါတယ်။သမ္မတထရန့်ရဲ့ဥပဒေရေးရာဖွဲ့ကတော့သမ္မတအနေနဲ့အပြစ်တွေလူငယ်ခွင့်ပေးနိုင်တဲ့အာဏာဖွဲ့စည်းပုံအခြေခံဥပဒေကကြေကြေပြန့်ပြန့်ပေးထားပေမဲ့လည်းလောလောဆယ်ဒီကိစ္စကိုစဉ်းစားတာမျိုးမရှိဘူးလို့ခြေပပါတယ်။သမ္မတရဲ့ရှင်းဒီ Jay Scholar က ABC ရုပ်သံကိုခုလိုပြောပါတယ်။
We're not researching the issue because the issue
ဒီကိစ္စအတွက်ကျွန်တော်တို့စဉ်းစားပြီးအချက်လက်ရှာမျိုးမလုပ်ပါဘူးအပြစ်တွေကိုလူငယ်ခွင့်ပေးလိုက်ဖို့ဆိုတာမျိုးစဉ်းစားထားတာမရှိလို့ပါဒီလိုလုပ်เสียရလဲမလိုလို့ပ
ါတချင်တဲ့မှာပဲရုရှားရေးစုံစမ်းမှုတွေမှာသတင်းမီဒီယာတွေရဲ့အာရုံစိုက်မှုတွေကလွှမ်းမားနေတဲ့ဆိုပြီးအိမ်ယူတော်ပြောရေးဆိုခွင့်ရှိသူ Sarah Huckabee Sanders ကအခုလိုပြောပါတယ်
The top 3 issues that Americans care about
American တွေအဓိကအာရုံစိုက်တဲ့အကြောင်းအရာ3ခုကလူဝင်မှုကြီးကြပ်ရေးကျန်းမာရေးစောင့်ရှောက်မှုနဲ့အလုပ်ကိုင်းကိစ္စတွေပါသတင်းဌာနတွေအာရုံစိုက်တဲ့ထိတ်ဆုံးအကြောင်းအရာ3ခုကရုရှားပဲဖြစ်နေပါတယ
်အထက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌကတော့ Trump ရဲ့မဲဆော်ဝဲမှာအဓိကပံ့ပိုးခဲ့တဲ့လက်ရှိရှင်းနေချုပ် Jeff Sessions နဲ့တွေ့ဆုံခဲ့တဲ့ရုရှားသံအမတ်ကရုရှားအစိုးရစီပြန်စီရင်ခံချက်အမေရိကန်ထောက်လှမ်ရေးအဖွဲ့ကကြားဖြတ်ထောက်လှမ်သိရသမျှအားလုံးမချွတ်မချန်တင်ပြဖို့တိုက်တွန်းတောင်းဆိုနေပါတယ်။တနင်္လာနေ့ကထဲလွတ်တော်ထောက်လှမ်ရေးကော်မတီရှေ့မှောက်မှာမေးခွန်းတွေကိုဖြေကြားခဲ့တဲ့သမ္မတထရန့်ရဲ့သမက်ဂျယ်ရက်ကူရှနာကတော့သူရုရှားနဲ့ပူးပေါင်းကြံစီခဲ့တာမျိုးလုံးဝမရှိတဲ့အကြောင်းအတည်အလင်းထပ်မံညင်းဆိုပါတယ်။ရွေးကောက်ပွဲမဲဆွယ်စီယုံရေးအဖွဲ့တွေကတယောက်ယောက်ဒါမျိုးလောက်တာမျိုးသူ့အနေနဲ့တည်ထားရလဲမရှိတဲ့အကြောင်းအိမ်ယူတော်မှာပြောဆိုသွားပါတယ်။သူစီးပွားရေးလုပ်ငန်းတွေဟာရုရှားရဲ့ငွေရင်းနှီးပေါ်မှာမိခိုအားထားမှုမရှိတဲ့အကြောင်းနဲ့လွှတ်တော်ကတောင်းဆိုသမျှသူ့အနေနဲ့အပြည့်အဝပွင့်လင်းမြင်သာမှုရှိရှိပေးအပ်ထားတဲ့အကြောင်းတွေကိုလည်းထည့်သွင်းပြောဆိုသွားပါတယ်။ကူရှနာအင်္ဂါနေ့အောက်လွှတ်တော်ထောင်လှမ်ရေးကော်မတီရှေ့မှောက်တကားပိတ်ဂျာနာပွဲမှာမိခိုတွေကိုထပ်ပြီးဖြေကြားဖို့ရှိကြောင်းပါခင်ဗျာ။
ဒင်းထောက်တင်ပြခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။အခုတော့သောရရှင်တွေစောင့်မျှော်နေတဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုစီစဉ်တင်ဆက်သူကိုသားညို့ဦးနဲ့ထုတ်လုပ်သူမဆုမွန်တို့တင်ဆက်ပေးသွားမှာပါရှင်။
င်္ဂလာပါခင်ဗျာအင်ကာနေညပိုင်းဒဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုးစားပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာတော့ဒီမြန်မာလူခွင်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂနဲ့လက်ရှိမြန်မာဆွေးရမတူတဲ့ရှုမြင်မှုတွေအခြေအနေဖြစ်ပါတယ်မြန်မာနိုင်ငံဆိုင်ရာဒီလူခွင်ဆိုင်ရာကုလသမဂ္ဂထူးကိုယ်စားလှယ် Miss Yan Healy ဟာမြန်မာနိုင်ငံတည်းကလူခွင်တူးတက်မှုအခြေအနေတွေပေါ်မှာကျေနပ်အားရမှုမရှိဘူးဆိုပြီးတော့သူရဲ့အခုနောက်ဆုံးခီးစဉ်တွေမှာပြောခဲ့တယ်လို့ပဲမြန်မာဆွေးရဘက်ကလည်းကုလသမဂ္ဂလူခွင်ကိုယ်စားလှယ်ရဲ့ခီးစဉ်အဆုံးထုတ်ပြန်ပြောဆိုချက်ပေါ်မှာစိတ်ဖြစ်ရတယ်ဆိုပြီးတော့တုံ့ပြန်ပါတယ်လက်တော်မှာလည်းဒီကုလသမဂ္ဂလူခွင့်ကောင်စီကနေပြီးတော့အထူးစုံစမ်းရေးအဖွဲ့တရဆီလုပ်ဖို့ကိစ္စအပေါ်မှာလည်းမြန်မာဆွေးရဘက်ကကန့်ကွက်ပြီးတော့အပြန်အလှန်တင်းမာမှုတွေရှိခဲ့ပါတယ်။အဲ့တော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ဒီမြန်မာနဲ့ကုလသမဂ္ဂကြားဆက်ဆံရေးအဖူးထစ်တွေကိစ္စကိုအခုလာမယ့်ကျွန်တော်တို့ဒီ daily live ဆွေးနွေးပွဲမှာဆွေးနွေးမှာပါအဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်၃ကိုကျွန်တော်ဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဒေါ်ထုမီဖြစ်ပါတယ်။သူကတော့ဒီအမျိုးသားလွှတ်တော်ကိုယ်စားလှယ်တူဖြစ်ပါတယ်ရခိုင်ပြည်နယ်ကပါနောက်တူကတော့အမျိုးသားလူငယ်ကွန်ဂရက်စာတွဲပတ်တွင်မှုဖြစ်တဲ့ကုသက်ဆွေဝင်းလူငယ်တက်ကြွလှရှားသူတူဖြစ်ပါတယ်။နောက်တူကတော့မတ်တင်စာရှင်လက်ရီသူကလည်းလူငယ်တက်ကြွလှရှားသူတူဖြစ်ပါတယ်။သုံးလုံးလေးလိုင်းပေါ်ရောက်နေပါပြီ။ကျွန်တော်အရင်ဆုံးမတ်ထုမေကိုအရင်ဆုံးဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။မတ်ထုမေကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါတယ်။
ဟုတ်ကဲ့ဒီကနေ့မှဟုတ်ကဲ့မင်္ဂလာပါခင်ဗျာ။ဒီကနေ့မှပဲဒီပြည်သူ့လွှတ်တော်မှပဲဒီမစ္စတန်ဟီလီရဲ့ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့ရေးပေါ်အစိုးတင်သွင်းပြီးတော့ကန့်ကွက်တာမျိုးတွေကျွန်တော်တို့တွေ့လိုက်ရပါတယ်ခင်ဗျာအဲ့တော့ဒါကတော့ပြည်သူ့လွှတ်တော်မှာပေါ့နော်ကျွန်တော်မတ်ထုမီရဲ့အမြင်သိချင်တာကအခုသူတို့ဆွေးနွေးလွှတ်တော်ကိုယ်စားလှယ်တွေဆွေးနွေးနေကြတယ်လို့ပဲမစ္စယန်ဟီလီဟာတကယ်ပဲမစ္စယန်ဟီလီရဲ့ခီးစဉ်နဲ့ပတ်သက်လို့သူ့ရဲ့အခြေအနေနဲ့ပတ်သက်လို့အရင်ဆုံးမတ်ထုမီသုံးသပ်ကြည့်ပါအောင်သူ့ရဲ့အမြင်ဘယ်လိုရှိသူ့ပေါ်အမြင်ဘယ်လိုရှိပါလဲ
ဟုတ်ကဲ့ရှင်မြန်မာနိုင်ငံဆိုင်ရာဒီသူပေါ်စလေတယောက်နဲ့မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေဖြစ်ပျက်နေတဲ့အခြေအနေအမှန်ကန်ကိုနေပြီးတော့သူသုံးသက်ဖို့လိုရတယ်ဒါပေမဲ့သူရဲ့သုံးသက်ချက်မှာမြန်မာပြည်သူပြည်သားများရဲ့လက်ရှိမှာရင်ဆိုင်နေရတဲ့အခက်အခဲတွေ့မှုအလုံးကိုသူဥပက္ခပြုခဲ့ပါတယ်လက်ရှိမှာဒီအခမ်းအနားမှာတော့၎င်းဖြစ်ပျက်နေကြတဲ့လူခွင်ရေးဆိုင်ရာတွေမှာသူဘယ်လိုက်ဆိုနေပြီးတော့ဒီတင်ပြမှုတွေကိုကျမတို့တွေ့ရတယ်။ဘာဖြစ်လို့လဲဆိုတော့ရခိုင်ပြည်နယ်မှာနေကြတဲ့ပြည်သူလူထုအပါအဝင်မြန်မာနိုင်ငံမှာလူခွင့်ရေးနဲ့ပတ်သက်လာလို့ရှိရင်တော့ဒီနှစ်ပေါင်းများစွာကကျမတို့များစွာရင်ဆိုင်ခဲ့ရတယ်။အခုမြန်မာနိုင်ငံဒီဒီမိုကရက်တစ်အပြန်အလှန်မှာနေပြီးတော့မြန်မာနိုင်ငံအနေနဲ့ဒီရခိုင်ပြည်နယ်အရေးကိစ္စအပါအဝင်စံတဲ့ကိစ္စတွေကိုအတက်နိုင်ဆုံးကျမတို့ဒီရင်ကြအမျိုးသားရင်ကြစည်းရေးတွေဆောင်ရွက်နေတယ်။ဒီအမျိုးဒီမြန်မာနိုင်ငံမှာအစိုးရတရားအနေနဲ့မျိုးသားရင်ကြစီဆောင်ရွက်နေတဲ့အရာတွေလည်းသူလေ့လာရှုခဲ့ပါတယ်အတိအမှတ်မပြုခဲ့ပါဘူးဒါနေပြီးတော့ဒီ special envoy တယောက်လောက်ရမယ်အတောင်ဝန်နဲ့ဝတရားတွေနဲ့အကင်းလွတ်နေပါတယ်သူအနေနဲ့မြန်မာနိုင်ငံရဲ့ computer တုတ်တက်မှုတွေအပြောင်းလဲတွေကိုနေပြီးတော့သူ appreciate လောက်ရမှာပဲသူဆိုရတယ်သူဆိုပြီးတော့မှနေပြီးမြန်မာနိုင်ငံရဲ့လိုအပ်ချက်ကိုထောက်ပြတင်ပါတယ
်ဟုတ်ကဲ့
ဟုတ်သူရဲ့အစီရင်ခံစာထဲမှာဖော်ပြချက်တော်တော်များများတွေကအပြုတ်တော့ဆောင်တဲ့ပုံပြချက်တွေမဟုတ်ပေမဲ့မြန်မာနိုင်ငံလက်ရှိဖြစ်ပျက်နေတဲ့အခြေအနေတွေနဲ့တော်တော်ကွာခြားပြီးတော့တင်ပြထားတာကိုတွေ့ရတယ်
။ဒီနေရာမှာကျွန်တော်တခုမေးချင်တာကကုလသမဂ္ဂ
အခြေအနေနဲ့တော်တော်ကိုကွာခြားနေတဲ့အရာတွေတွေ့ရပါတယ်။
ဟုတ်ကဲ့ကုလသမဂ္ဂကိုယ်စားလှယ်ဆိုတဲ့အပိုင်းမှာကျွန်တော်ရင်းနှီးအဆွေတော့အတွင်းမှုကျုပ်ရဲ့ကိုယ်စားလှယ်ဆိုတာရှိပါတယ်ကုလည်းထားပါတယ်။နောက်တစ်ခုကလူခွင့်ကိုယ်စားလှယ်ဆိုတာရှိပါတယ်။အတွင်းမှုကျုပ်ကိုယ်စားလှယ်ကတော့ရင်းကြားစီကိစ္စတွေနိုင်ငံရေးကိစ္စတွေပြည်ပြောင်းလဲကိစ္စတွေဦးစားပြီးတော့လှုပ်တာတွေ့ရပါတယ်။ဒါကတော့လူခွင့်ရေးဖြစ်နေတော့လူခွင့်ရေးကိုယ်စားလှယ်နေနဲ့ကျွန်တော်တို့သိရသလောက်နှစ်ဖက်အတိုင်းအဝိုင်းကိုလည်းသူတွေ့တယ်လူခွေနဲ့ပတ်သက်ပြီးတော့သူ့တောင်းကနေသူလောက်ရမယ့်အလုပ်ကိုလုပ်သွားတယ်လို့ရောပြောလို့မရဘူးလား
အဲသူလုပ်သွားတယ်ဆိုတာမှန်ပါတယ်ဒါပေမဲ့သူလုပ်သွားတဲ့အခြေအမှသူလိုချင်တဲ့ပေါ့နော်ဒီအကြောင်းအရာတစ်ခုပေါ်မှာနေပြီးတော့အောက်ခြေအခြေအနေကိုလူခွေနဲ့ပတ်သက်ပြီးတော့သူစုံစမ်းရပါမယ်လေ့လာရပါမယ်သူ့လုပ်ငန်းတွေကိုသူလုပ်သွားတယ်ဆိုတာကျွန်မမင်းလို့ပါဘူးဒါပေမဲ့သူရဲ့လုပ်ငန်းလုပ်ဆောင်တဲ့အချက်မှာသူလိုချင်တဲ့အချက်လက်တွေကိုပဲဖော်ပြတာကိုကျမတို့တွေ့ရတယ်။ ground မှာတကယ်ဖြစ်ပျက်တဲ့ဟာနဲ့လွဲမနေတဲ့အရာတွေအဲကျမတို့တွေ့ရပါတယ
်။ဒါ
ကြောင့်မလို့လူခွင့်ရေးရှုထောင့်တစ်ခုအသေးကိုသူတင်ပြတဲ့အခါမှာလဲတရားမျှတမှုရှိစွာဇက်လိုက်မှုကင်းစွာနဲ့တင်ပြရမှာဖြစ်ပါတယ်ရှင်။ဟုတ်ကဲ့။
ဟုတ်ကဲ့။ကျွန်တော်ကိုသက်ဆွေဝင်းဖိတ်ခေါ်ချင်ပါတယ်။အမျိုးသားလူငယ်ကွန်ကရစ်ကပါလူငယ်တက်ကြွလှူရှားသူဖြစ်ပါတယ်။ကိုသက်ဆွေဝင်းကြားပါလားခင်ဗျာ။ဟုတ်ကဲ့ကိုသက်ဆွေဝင်းရေအခုတကူဒီအထူးသဖြင့်ပေါ့နော်ကုလလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်နဲ့မြန်မာအစိုးရကြားမှာအခုထိတ်တိုက်တွေ့နေတဲ့အခြေအနေဟာနှစ်ဖက်ကဒီလူခွင့်နဲ့ပတ်သက်လို့မြန်မာနိုင်ငံလူခွင့်နဲ့ပတ်သက်လို့ချင်းကပ်မှုကိုပဲအမြင်မတူတာဖြစ်နေရလားဒါမှမဟုတ်ရှင်ရိုင်းလီကိုနိုင်ကပဲခုနကလွတ်တော်အမတ်တွေပြောသလိုတစ်ဖက်သက်ဆန်နေရလားအစိုးရကိုနိုင်ကပဲဆက်စပ်တိမခံဖြစ်နေရလားဘယ်လိုအခြေအနေလို့မြင်ပါလဲ
ဟုတ်ကဲ့ကျွန်တော်တို့ဒီဒီတင်တဲ့ report ကိုကျွန်တော်ဒီဖက်ကြည့်တဲ့အခါကျတော့ report ကပုံစံတော့ဒီပြန်ရှင်းပြရတဲ့အောင်ဆိုဖက်ကြည့်တဲ့အခါမှာကျတော့ဒီရေဆိုင်ကိစ္စကိုပြန်ဥပဒေနဲ့ဒီမှာတော့ဘယ်လိုမှပြင်နေဒီကဘောက်ကိုစုံလို့ပြောရတာကျွန်တော်တွေ့ရတယ်။ဒါကရှင်းမှပြည့်တဲ့ပြဿနာကြီးရှင်းတာချေပြဿနာတွေတိုင်းလည်းလည်းတိုင်းချေပြဿနာတွေပြဿနာတွေခလီးကိတ်ကိုခလီးလိုတာပြဿနာတွေအများကြီးတွေ့ရပါတယ်အဲ့ဒီလိုပြဿနာတွေပါတယ်။ဟုတ်ကဲ့ဒီတစ်ခုလေဒီကဒီဘက်ကိုပြောရမှာဖြစ်နေတယ်။ဒီကဘောက်ကိုဒီမှာလည်းလည်းမရှိဘူး။ဒီကိုလည်းပတ်သက်တဲ့ပြဿနာတွေဒီဒီလိုမျိုးပြည့်ရသွားတယ်ကျွန်တော်နေ။ဒါကြောင့်မလို့ဒီလည်းဒီကဒီလိုပြောလို့ကဒီနိုင်ငံတကာနေနေဒီနိုင်ငံတွေကအရှိန်ဖြစ်ပြီးတယ်။ဒါနဲ့ဒီအဲ့နိုင်ငံမှာဒီရုပ်ရှင်တွေကြောင့်လည်းမလို့ခေါ်နေဒီထားပုံမှာဒီကိုဒီနေပတ်သက်ပြီးတော့ဘယ်လိုပြောနေလဲလို့လည်းမလို့ဘူးဆိုတာသူကလည်းဒီတိုင်းသာဖြစ်တယ်။ဒါလည်းသူ့လိုဒီလိုပြောရတဲ့အကြောင်းမျိုးကိုကျွန်တော်တို့ကတော့တင်ရတဲ့ computer လိုမျိုးမျိုးကျွန်တော်တို့လည်းမလုပ်နိုင်ပါဘူးတော့
။ဟုတ်ကဲ့။တချို့ခုနကမထုမီလည်းပြောသွားတဲ့အထဲမှာသူအနေနဲ့တဖက်သက်ဆန်တယ်ဆိုတာဥပမာဆိုရှင်ဒီမွတ်စလင်အတိုင်းဝိုင်းကိစ္စကိုပဲဇောင်းပြီးပြောနေလားရခိုင်အတိုင်းဝိုင်းကိစ္စကိုဖော့ပြီးပြောနေလားဒီအနေထားပုံမှာအဓိကတော့ဒီထုတ်ပြန်ချက်ပုံမှာပါသူကအစီအငံသာတော့မထွက်သေးပါဘူးဒီထုတ်ပြန်ချက်ပုံမှာကြည့်ပြီးတော့တဖက်သက်ကိုစောင်းနေပြီးပြောတာမျိုးတော့တွေ့မိလား
ကျောင်းသားရရဲ့ဟန်ကြီးဆောင်တဲ့ကျောင်းသားရပါပါတယ်။ဆိုင်ကူစုံများကဒီဒီသူ့ဟိုကျောင်းကကျက်နာကိုသူကဖို့ပြီးတော့သူကရှာနေတာဝင်သူကဒီမာဒီကြီးကိုပြတ်ပြတ်ပြပါပြက်နာရှိနေရှိနေကျက်နာကိုရှာမှဖြစ်တဲ့ကြောင့်မို့လို့ဒီခိုင်မှာကျက်နာကိုလို့ရှိနေဒီကျောင်းသားရဲ့မှာဒီတော့ဒီကမန်တန်ရင်းသားတွေကိုဒီပစ်ပြေစုတဲ့ကိစ္စဆက်ပြီးဒီအတင်းဒီလေကြောင်းတဲ့ကိစ္စမျိုးတွေကိုဖော်ပြလို့ရရှိတယ်။ဒီရင်ကျက်နာတခုတော့ပြောရမှာမဟုတ်ဘူး။ဒီခိုင်မှာဖြစ်နေတဲ့ဒီတိုင်းရင်းသားတွေကိုလည်းသူ့လူလာဘာပြက်နာဖြစ်နေဆိုတော့ဒီပေါ်ပြရတဲ့ကြောင့်မို့လို့တစ်ဖက်ချင်းဆောင်ပြီးကြိုးရလို့ကျွန်တော်မမြင်ပါဘူးခင်ဗျ
။ဟုတ်ကဲ့မတ်တူမေကိုတက်ဆွေဝင်လေလိုင်းပေါ်မှာခဏနေပြီးပါဦးခင်ဗျာ။ကျွန်တော်မတ်တင်စာရှင်းလက်ကြီးဖိတ်ကြောက်ကြပါလေ။နောက်ဆွေးနွေးမဲ့သူမတ်တင်စာရှင်းလက်ကြီးကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါတယ်ရှင်။
မတ်တင်စာရှင်းလက်ကြီးမစ်ဂျန်ဟီလီကမြန်မာနိုင်ငံသွားတယ်ဆိုအခုဆို6ချိန်မြောက်ရှိပြီနော်။ချိန်ချင်းသွားတယ်မတ်တင်စာရှင်းလက်ကြီးတို့လည်းတွေ့တာစုံတာကြီးလည်းရှိတော့အဲ့တော့သူ့ရဲ့ယက်တီကျက်လူခွင်နဲ့ပတ်သက်လို့သူ့ရဲ့ပြောဆိုချက်မြန်မာနိုင်ငံနဲ့ပတ်သက်လို့သူ့ရဲ့သုံးသပ်ချက်တွေနဲ့ပတ်သက်လို့မတ်တင်စာရှင်းလက်ကြီးဘယ်လိုမြင်ပါလဲ။
ဟုတ်ကျွန်တော်တို့တွေ့ရှိရတော့ဆိုရင်သူကအဓိကကတော့ဟိုသူလာပြီဆိုကြတဲ့ကပေါ့နော်ဒီအရေးဆုံးအစိုးရကိုအကြောင်းကြားရဲဘယ်လိုနဲ့တွေ့ချင်လဲဆိုတာကိုပြောပါလေဆိုတော့ဒီတစ်ခါကိုကျွန်တော်တွေ့ရတော့သူ့ရဲ့ပုံတွေမှာဆိုလဲဒီစစချင်းကလေးကသူ့စိတ်ထဲမှာသူ့အနောက်ရှက်ဖြစ်ခဲ့ရတာပေါ့နော်သူနာမည်ဆိုတာပြောခဲ့တယ်ဒါပေမဲ့အဲ့နာမည်ဆိုတဲ့အပေါ်မှာဒီလုံခြုံရေးအကြောင်းပြချက်နဲ့အစိုးရကပြန်ပြီးခွင့်မပြုတာရှိရဲအဲ့တော့အဲ့လိုမျိုးခွင့်မပြုတာကိုလည်းအချိန်ကြိုပြီးတော့သူ့အကြောင်းကြားခဲ့မယ်ဆိုရင်သူကအခြားနေရာတွေကိုသူသွားဖို့အချိန်ရမယ်ဒါပေမဲ့အဲ့လိုလဲသူအကြောင်းမကြားဘဲနဲ့အချိန်ကြိုလေးထဲမှာပဲသူအနေအထားဆိုတာပြန်ပြောခက်ခဲဖြစ်ခဲ့ရတယ်ဒါလို့ပြန်ပြီးတော့အဲ့ဒါမှထည့်သွင်းထားတာတွေ့ရပါတယ်။ကျွန်တော်တို့ရှိခဲ့တဲ့သူနဲ့တွေ့ခဲ့တဲ့အချိန်မှာအဓိကကျွန်တော်တို့ပြောခဲ့တာကအဓိကနားဆိုင်ပြီးတော့သူနားထောင်နေဒါပြီးအဲ့နားထောင်နေတဲ့ဟာတွေပေါ်မှာအခြေခံပြီးတော့သူကပြန်ပြီးတော့မိကုန်းနေထုတ်ပါတယ်။ဒီတက်တာဖြစ်အောင်မိကုန်းနေထုတ်တယ်။ဒါအပြင်သူအရင်ကလေးလာထားတဲ့ဟာတွေပေါ်လည်းသူအခြေခံပြီးတော့မိကုန်းနေထုတ်တာရှိတယ်။အဲတယောက်ထုတ်အောင်နားထောင်အောင်မဟုတ်ဘူး။သူတွေ့ရလူတွေရဲ့ပြောဘယ်လိုမဆိုးပါတော့သူရဲ့အရောက်ဆယ်ယောက်ရှိတယ်ဆယ်ယောက်လုံးစကားပြောတာကိုသူနားထောင်ပြီးမှအဲ့စီးလေးကိုသူရင်နာတယ်ဒါမျိုးတော့တွေ့ရှိရပါတယ်နောက်တစ်ခုကတော့ဒီရက်ပတ်ဖွင့်ပြီးလို့ပဲတွေ့ရဆိုတာမဟုတ်ဘဲနဲ့သူကဒေနီဒေတာတွေမှာလည်းတွားရောက်ပြီးတော့အဲ့ရပြည်သူတွေရဲ့ခံစားချက်တွေဒါတွေအဓိကနားထောင်ဖို့သူတွားရရင်ရှိတယ်အဲ့မဲ့ဒီတစ်ခေါက်မှာတော့သူ၆ခေါက်လာတယ်ဆိုပေမဲ့လည်းဒီတစ်ခေါက်မှာအဲတော့ပြောတော့အခက်ခဲအပြင်ကိုအဲဒီအတွေ့အကြုံကနေအဲခွင့်မပြုရတာရှိတယ်။နောက်ပြန်ဆောင်ဖို့အတွက်ငင်းတရားတွေရှိတယ်။ဒါအပြင်အာဒီတွားဖို့စိုးစားတဲ့ဒီတီဘောကတီဘောကဒီချင်းထောင်နေပါတယ်ဆိုတော့သူတွားခွင့်မရဘူး။အဲအဲ့လိုလေရုံစုံအကြောင်းပြချက်တွေနဲ့သူတွားတယ်နောက်ကတ်နေပေါ့နော်။ဒုက္ခနဲ့စကန်နေလည်းသူတွားရောက်ပြီးမင်းမြန်ခွင့်ရတဲ့အကြောင်းသူ့အနေနဲ့စိတ်ကျမ်းနေတဲ့အပိုင်းကြီးအဲကျွန်တော်တို့အဓိကတွေ့ပါတယ်။သူ့ရဲ့လူခွင့်ရေးဆိုင်ရာယက်တီချက်တော့ကျွန်တော်အပြေဝယုံကြည်ရပါလဲဆိုတော့သူဒီဒီ UN ကဟိုချမှတ်ပေးလိုက်တဲ့ mandate ကိုကန်ဆောင်ထားတဲ့အဲလွတ်လပ်တဲ့ဟိုပညာရှင်တယောက်ဖြစ်ပါတယ်သူရဲ့နောက်ခံအကြောင်းအရောင်းကြည့်ရင်လည်းသူဒီလူခွေနဲ့ပတ်သက်ပြီးစုဝေးရထားတဲ့ပုံပုံတူဖြစ်တယ်ဒါပြင်အဲသူ့ UN ကလည်းသူ့ဆက်ဖြတ်လို့ရပါဘူးသူဒီဒီတိုင်းနဲ့ဖြစ်တဲ့ကြောင့်သူ့ရဲ့ရည်ရည်ချက်သူ့ရဲ့ဂုဏ်သိက္ခာကပတ်လိုက်မှုကျင်းစင်တာသူ့ရဲ့ဂုဏ်သိက္ခာအသက်ဖြစ်ပါတယ်ဒီပေါ်မှာသူကအဲလုံးပင်လုံးထိုက်တာကိုရင်းရင်းဝင်းဝင်းနဲ့လုံဆောင်နေလို့သွားနေတော့မြင်ပါတယ်ဘောက်ဖွဲ့စည်းတွေတာမန်အစိုးရကထုတ်ဖော်ပြောလို့မရနေတဲ့အကြောင်းအချက်လက်တွေနောက်
မိသားအဖြစ်ဆိုစစ်တဲ့အကြောင်းရင်းယူမှုမရှိတဲ့အကြောင်းအရာတွေတိုင်းနာဒေသတွေမှာဖြစ်နေတဲ့အကြောင်းအရာတွေပေါ်မှာသူထောက်ပြပေးရတာကဒါဟို NLD အစိုးရကောင်ကမလုပ်နိုင်နေသေးတဲ့ဒီဟာတော့ဒါဟိုအားနည်းချက်တွေထင်ရအရာကိုသူထောက်ပြပေးတယ်လို့ကျွန်တော်မြင်နိုင်ရှိ
ဟုတ်ကဲ့ခင်ဗျမတင်စာကုသဆွေဝင်မထုမီလီလိုက်ပေါ်မှာခဏနေကြည့်ပြရကျွန်တော်တို့ရရှိနေချို့ဖိတ်ခေါ်ခြင်းပါတယ်သူဆွေးနွေးခြင်းလို့ဆိုကိုနေဦးလင်းပထမဆုံးမလေးရှားနိုင်ငံကကိုနေဦးလင်းတူတုတ်ဆွေးနွေးလို့ရပါတယ်ခင်ဗျမထုမီရှိပါတယ်ကုသဆွေဝင်မတင်စာရှင်လည်းရှိပါတယ်
ကျွန်တော်ကတော့လူခွင့်ရေးနဲ့ဒီမျိုးရသားရေးတွေပေါ့ညာအဲ့လိုမျိုးနှိုင်းရှင်မြေကြီးဆိုရင်တော့ကျွန်တော်ကိုယ်တိုင်က1990လောက်က national interest နဲ့ national concept ဆိုတဲ့ဆောင်းပါးရေးပူပါတယ်အဲ့တော့ကျွန်တော်ပြောချင်တာကဘယ်လိုပေတန်းတဲ့အတိုင်းပြီးတော့တိုင်းပြည်မှာလူခွင့်ရေးဆိုတာပြဋ္ဌာန်းပြီးတော့လူခွင့်ရေးအကျိုးအတွက်ဆိုပြီးလာမှာလဲဆိုတဲ့ standard ပေါ့နော်အဲ့တော့ UN standard ကအမျိုးမျိုးဖြစ်နေတယ်ဆိုတဲ့အတွက်ကိုပဲသူဘယ်လိုပဲချင်းကပ်ကျွန်တော်အနေနဲ့သူချင်းကပ်မှုကလွဲတယ်လို့ပြောချင်ပါတယ်နောက်တစ်ခုကဘာပြောချင်တာလဲဆိုတော့ဒီ NLD ကိုနိုင်ကဒီနေ့ right move လို့ခေါ်မှာပေါ့နော်မှန်ကန်တဲ့ရှုထောင့်ဘက်ကပြန်ပြီးတော့ချင်းကပ်လာတဲ့အတွက်တိုင်းပြည်ဟာကောင်းတဲ့လက္ခဏာကိုရှိနေပြီလို့ကျွန်တော်တို့ကမြင်ပါတယ်။
မှန်ကန်တဲ့လက္ခဏာကနေချင်းကပ်တယ်ဆိုတော့ကိုနေဦးလည်းအရင်က NLD ရဲ့ယက်တီချက်နဲ့ပတ်သက်လို့ပြန်စရာရှိပါတယ်။မှန်ကန်တဲ့ချင်းကပ်မှုဆိုတော့အရင်တုန်းက NLD ကယက်တီခဲ့တာနဲ့ပတ်သက်လို့လူခွင့်နဲ့ပတ်သက်လို့ယက်တီခဲ့တာကိုလက်မခံတဲ့သဘောလား။အရင်တုန်းကဘာတွေဟိုဖြစ်ခဲ့လို့လဲ
။ဟုတ်ကဲ့ NLD ကအရင်တုန်းကဗျာအတိုက်ခံအနေနဲ့ပဲသူကယက်တီခဲ့တဲ့အတွက်ဟာလား။နောက်ခုနပြောတဲ့ဟို UN တို့ဘာတို့လူခွင့်ရေးတို့ဆိုတဲ့ပေကံနဲ့တိုင်းပြီးတော့အလုံးလုံးခဲ့တဲ့သဘောတော့ရှိတာပေါ့။သို့တော့ဒီနေ့ကသူကအတိုက်ခံမဟုတ်တော့ဘူးလေ။သူကနိုင်ငံကိုတာဝန်ခံမဲ့အဖွဲ့အစည်းတစ်ခုဖြစ်နေပြီ။ဒီနေ့နိုင်ငံတော်အတွက်မှန်တယ်မြတ်မှာသူ့ဘော်ရဲ့ပခုံးပေါ်မှာရောက်နေပြီ။ဆိုတော့အတွေ့အကြုံရတော့လည်းကောင်းဟလာဟိုပေါ့နော်ဉာဏ်ပညာရတော့လည်းကောင်းပုံပြီးရေးကျက်လာတဲ့သဘောရှိတဲ့အတွက်နိုင်ငံတော်ရဲ့ interest နိုင်ငံတော်ရဲ့အကျိုးစီးပွားကိုရှေ့တန်းတင်ရမယ်ဆိုတဲ့သဘောတဘာဝရောက်သွားတဲ့သဘောပေါ့
။ဟုတ်က
ဲ့။ဒါကြောင့်ဒီဥစ္စာကရှင်းပြောရင်ဗျာဟို national interest ပေါ့နော်နိုင်ငံတော်ရဲ့ interest နဲ့ခုနပြောတဲ့ human rights ဆိုတာနဲ့ပေရန်နဲ့အတိုင်းပဲဆိုရင် national interest ကပို့ပြီးတော့ဟောပေါ့နော်ဟိုဟောပေါ့ဟိုအကျိုးစီးပွားပို့ပြီးလိုအပ်တဲ့သဘောရှိပါတယ်ဒီသဘောအရဆိုရင် NLD ရ right move လို့ကျွန်တော်ပြောလို့ရပါတယ
်ဟုတ်ကဲ့ကိုနေလုံးကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်တူခေါ်ပါမယ်သူကတော့ဥရွှေမောင်းပါဥရွှေမောင်းကအရင်ဒီလွှတ်တော်ကူစလေတူဖြစ်ပါလေလက်ရှိအမေရိကန်ပြည်တော်စုမှာရောက်နေတာပါဥရှိမောင်းဆွေးနွေးလို့ရပါလေမတ်ထုမေရှိပါလေကုသဆွေဝင်ကုမတ်တင်စာရှင်လည်းရှိပါလေ
ဟုတ်ကဲ့ကျေးဇူးတင်ပါလေအခုဒီကုလအထူးကူစလေနဲ့ကျွန်တော်တို့မြန်မာနိုင်ငံအစိုးရကြားမှာဒီဖြစ်နေတာတွေအပြန်အလှန်ထုတ်ပြန်ချက်တွေကိုကြည့်လိုက်လို့ရှိရင်ကျွန်တော်တို့ကုလထုတ်ကူစလေမြစ်ရန်ငယ်လေးရဲ့ထုတ်ပြန်ချက်ကဒါတော်တော်လေးကိုနေနေဆက်ဆက်ရှိတယ်တိတိကျကျအချက်လက်တွေကိုထောက်ပြထားတယ်ကျွန်တော်တို့နိုင်ငံတော်အတိုင်ပင်ခံယုံเนาะဒုမဟုတ်ဒီမြန်မာနိုင်ငံအစိုးရပဲဆိုတော့เนาะအဲသူ့ရဲ့တရင်ထွက်ပြန်ကြမှာကြတော့ဒီရေဝီရသဘောပဲဟိုဘာမှတိတိကျကျကျွန်တော်တို့ဖော်ပြထားတာမတွေ့ဘူးကျွန်တော်ဘလုံးရှည်ရှည်နဲ့ရမ်းထားတဲ့သဘောဒီမယောင်ရာစီလူတဲ့ပုံစံလေးဖြစ်နေတာပေါ့ဆိုတော့အဓိကဒီခုနကဆွေးနွေးအထဲမှာပါပါတယ်မစ်ယန်ဟီလီရအဓိက mandate က the human rights situation ကိုဥတည်ပြီးတော့သွားမှာအခုအစိုးရထုတ်ပြန်တဲ့ဟာတွေကအဲ့ဒီ human right ကိုသူကဥစားမပေးဘူးဆိုတော့နိုင်ငံတော်ကဒီမိုကရေစီကိုသွားနေတယ်ငြိမ်းချမ်းရေးဖွံ့ဖြိုးရေးစသဖြင့်အပြင်စိန်ခေါ်မှုတွေအများကြီးရှိတယ်ဆိုတော့အဲ့ဒီဖက်ဘူပဲသူကရှေ့ရှုပြီးဒီတော့ဒါပြောတာဖြစ်တဲ့အတွက်ဒီအစိုးရရဲ့ထုတ်ပြန်ချက်ပဲကျွန်တော်ရေဝီရဆင်တယ်နော်ကုလအထူးကိုယ်စားလှယ်ရဲ့ထုတ်ပြန်ကြမ်းကဟိုကျွန်တော်တို့တိတိကျကျခိုင်မာမှုရှိတယ်အဲ့လိုတိတိကျကျထောက်ပြတဲ့ဟာကိုလည်းမြန်မာအစိုးရကတစ်ချက်ချင်းကိုအသေးစိတ်ပြန်လေမချေပပင်းနဲ့ဟိုရန်တန်းပြီးမှပြောနေတဲ့ဒီအနေထားတွေကိုလည်းကျွန်တော်တို့တွေ့ရတယ်
ဟုတ်ကဲ့
ဘာဖြစ်လို့ကုလအထူးကိုယ်စားလှယ်ကဒီလိုဟိုနောက်သူစိတ်ပြရတယ်လို့ပြောရတဲ့အချက်ကတော့ကျွန်တော်တို့ခုနှစ်ချက်ရှိပါတယ်ကျွန်တော်သူတို့တို့ပြောပါမယ်တစ်ချက်ကအချက်လက်ရှာဖွေရေးအဖွဲ့ကိုပြည်ဝင်ခွင့်ဗီဇာငင်းတဲ့ကိစ္စနောက်တစ်ခုကဒီမြစ်ပြင်ကလေးလာတဲ့ခါမှာအဲ့ဒီအချက်လက်ရှာဖွေရဲ့အတွက်လိုအပ်မဲ့အလုပ်တကယ်မလုပ်ပါဘူးဆိုတော့သူစီရနေဂတိခံဝင်ချက်တောင်းတယ်ဂတိခံဝင်ချက်ပေးဖို့နည်းနည်းလေးကြာတဲ့ချိန်မှာလဲသူ့ရဲ့ဒီမြမပြေလာရောက်ပြီးမှလေပဲမဲ့ရက်တွေနေရာတွေကိုလဲအတိမပြုပြီးမှနောက်ဆုံးအချိန်ကြာပြီးမှလဲကျွန်တော်တို့ကပြောတယ်အချိန်ဆွဲတယ်ပြီးတော့ နောက်တစ်ခါသွားရောက်မဲ့နေရာတွေကိုလည်းသူကကန့်သတ်မှုတွေတစ်ခါလုပ်လာတယ်ပြီးလို့ရှိရင်လည်းကျွန်တော်တို့အခုတော့နာမည်ကြီးနေတဲ့ဒီသတင်းတော်နှစ်ဦးကိစ္စမှာလည်းသွားရောက်တွေ့ဆုံဖို့မပေးဘူးနောက်ခါဒီဘူတိတော်အကျဉ်းထောင်ကိုရောက်တဲ့အခါလည်းသူကပကတိအခြေအနေမျိုးကိုသွားတွေ့တယ်အဲ့မှာဆိုတော့2012ကနေဒီ2016အောက်တိုဘာဖြစ်စဉ်အထိဖမ်းဆီးထားတဲ့လူတွေကသူတို့ကိုယ်တိုင်ဘာကြောင့်ဖမ်းဆီးခံရလဲဆိုတာလည်းမသိဘူးအဲ့ဆိုတော့ဒီနေနေဒေသခြေနေကိုကျွန်တော်အများနဲ့ဆက်သွယ်ရှိတော့ကျွန်တော်ပြောရရင်သူတို့ကရမ်းတုတ်တာပဲအခုခုဖြစ်ပြီဆိုရင်တွေ့ပြမလူကိုဖမ်းရမ်းနောက်သက်ဖြက်အဲ့ဒါမျိုးခလေးလူကြီးမကြံအဲ့ဒါမျိုးလုပ်အခုနောက်ဆုံးဘာပေါ်တွေ့လဲဆိုတော့ဒီအချင်းထောင်ထဲမှာဒီလူမမဲခလေးတွေကိုလည်းဖမ်းထားတာကိုတွေ့ရတယ်ဆိုဒီအချက်တွေကိုအားလုံးကိုအခြေခံပြီးတော့မစ်ရန်ကလေးကဘယ်လိုပြောလဲဆိုတော့ဩအခု NLD အစိုးရတစ်ကလည်းအရင်အစိုးရရဲ့မဟာဗျူဟာအတိုင်းပဲလုပ်နေတယ်ဆိုတော့ကိုပြောလိုက်တာကဒီမြန်မာနိုင်ငံအစိုးရအဓိက NLD အစိုးရပေါ့နော်ဒီနိုင်ငံတော်အတိုင်းပင်ခံရုံးကမခံမရဖြစ်နိုင်ပြီးတော့သူကတံပြန်ပြန်လေဟိုကျွန်တော်ကသတင်းထုတ်ပြန်တာအမှန်ကတော့ဒီကုလသမဂ္ဂကိုယ်စားလှယ်ကသူကစီးရီးယားကြပြောလိုက်တယ်အော်ကျွန်တော်အဲ့ဒါကိုဒီအခြေအနေမှန်ကိုသုံးသပ်လို့ရှိရင်တော့ကြာဟိုအနာဘောဒုတ်ကြသလိုဖြစ်သွားလို့ဟိုဒီလိုပဲအဲသူတို့တုတ်ပြန်တာပေါ့နော်ဒီလိုမတုတ်ပြန်ဘဲနဲ့ပကတိအခြေအနေကိုပြောနေတဲ့ဟာကိုကျွန်တော်တို့ကဒီလေးလာစုံစမ်းပြီးတော့မှဒီပြဿနာကိုဖြေရှင်းဖို့ကြိုးစားပါဖြေရှင်းဖို့မကြိုးစားဘဲနဲ့ဒီကဘကုလသမဂ္ဂနော်ရေကိုစလေတယောက်သို့မဟုတ်တနည်းအားဖြင့်ပြောရင်ကုလသမဂ္ဂနဲ့ထိတ်တိုက်တွဲဆုံဖို့လုပ်နေတာပြီ NLD အစိုးရရဲ့မာယွန်းတဲ့ကျင့်ကံမှုလောက်ဆောင်မှုလို့ပဲကျွန်တော်ပြောလို့
ဟုတ်ကဲ့ဥရှင်မောင်ကျေးဇူးပါအဲ့ဒါလ
ည်းအနာမရခင
်ဟုတ်
နော်ဒေါံဆန်းစုကြီ
းကျွန်တော်အဲ့ဒါဟိုဟာလေးဒီဥရှင်မောင်ဆွေးနွေးသွားခြင်းနဲ့ပတ်သက်လို့ထိတ်တိုက်ဖြစ်တာကအကျိုးမရှိဘူးဆိုတော့ဆွေးနွေးတော့ပါဒါမတ်ထုမီအဲ့ဒါနဲ့ပတ်သက်လို့နည်းလေးပြန်ဆွေးနွေးတုံ့ပြန်ဆွေးနွေးပေးပါလား
ဟုတ်ကဲ့ဆက်နိုင်ငံကျွန်တော်မြန်မာနိုင်ငံဟာဆိုလို့ရှိရင်အခုဒီမိုကရေစီလမ်းကြောင်းပေါ်ကိုရှောက်လန်းနေတယ်ဒီမိုကရေစီနဲ့နေပြီးတော့ဒီအစိုးရထုတ်ပြန်တဲ့ထုတ်ပြန်ချက်ထဲမှာပါတဲ့ဒီမိုကရေစီကိုဥဆောင်နေတဲ့မြို့သားရင်ကျန်းစီရေးကိုဥဆောင်နေတယ်ဒါနဲ့ပတ်သက်ပြီးတော့လူ့ခွင့်ရေးနဲ့ဒီမိုကရေစီကခွဲခြားလို့ရှားတဲ့အရာမဟုတ်ပါဘူးဒီမိုကရေစီစနစ်မှာသာလျှင်လူ့ခွင့်ရေးဆိုတာရှိတာပါဒါကြောင့်မလို့ကျွန်တော်တို့ဒီအနေနဲ့ကျွန်တော်တို့နိုင်ငံတမုံမှာဖြစ်ပြနေကြတဲ့လူ့ခွင့်ရေးနဲ့ပတ်သက်လို့အတက်နိုင်ဆုံးအငြင်းကြမ်းဆုံးအစိုးရအနေနဲ့ကင်တွေဖြစ်ရှင်းနေတယ်လို့ကျွန်တော်တို့နားလဲပါတယ်အစိုးရတရမဟုတ်ပါဘူးဒီသူတွေအကုန်လုံးကလည်းလူခွင့်ရင်းနဲ့ပတ်သက်လာလို့ရှင်ခုခွင့်ရင်းနဲ့ပတ်သက်လာလို့ရှင်ကောက်ွယ်ကြတယ်ဒါပေမဲ့ဒီအခုနကပြတ်ကျက်ချက်ထင်မှာပါကြတဲ့အဲလက်ရှိအချိန်မြန်မာနိုင်ငံရဲ့လက်ရှိအချိန်မှာတော့လကောင်းအခန့်ဒီနေ့အချိန်မြန်မာတော့လကောင်းဒီမစ္စရာဟီလီရဲ့နေပြီးတော့မြန်မာနိုင်ငံအပေါ်မှာအဲ့ဒါမှတ်ချက်ပေးတဲ့သူရဲ့ခီးပုံမှန်နေပြီးတော့ဒီမြန်မာနိုင်ငံအပေါ်မှာတင်တဲ့ဒီမှတ်ချက်တွေကြလို့ရှင်တော့ကျွန်တော်တို့လေ့လာကြည့်သလောက်အိုမှန်ပါတယ်လူခွင့်ရေးအစီအစဉ်ကစားတင်တဲ့သူအနေနဲ့လူခွင့်ရေးရှုထောင့်ကနေပြီးတော့တင်တာမှန်ပါတယ်ဒါပေမဲ့လူခွင့်ရေးရှုထောင့်ထဲမှာလည်းကျမတို့တက်လိုက်လို့မရပါဘူးလူတိုင်းလူသားတိုင်းမှာအခွင့်အရေးရှိပါတယ်ဒီလူသားတိုင်းမှာရှိတဲ့အခွင့်အရေးတွေကိုနေပြီးတော့ဆွဲဖြစ်ဖို့လိုပါတယ်မျှတဖို့လိုပါတယ်လူခွင့်ရေးကိုချင့်ကပ်တဲ့အခါမှာလည်းကျမတို့လူသားအလုံးကိုပေါ်စားပြုနိုင်တဲ့အခွင့်အရေးမျိုးဖြစ်ရပါမယ်အဲဒါကြောင့်မလို့သူရဲ့ဒီမြန်မာနိုင်ငံဖြီးစဉ်ပေါ်မှာအတင်းတဲ့တင်ပြဆက်ဒီမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲနေတဲ့အရာကိုသူကနေပြီးတော့အတိအမှန်မပြုတ်ခဲ့ပါဘူးဒါအတွက်ကျွန်တော်တို့အဆိုင်မကောင်းပါဘူ
းဟုတ်ကဲ့
နောက်တစ်ချက်ကနေပြီးတော့ဒီရခိုင်ပြည်နယ်အရင်နဲ့ပတ်သက်လာလို့ရှိရင်နေရန်ပဲတစ်ဖက်သက်အဲနေပြီးတော့သူဆုံးဖြတ်တယ်တစ်ဖက်သက်တင်အဲတစ်ဖက်သက် report လုပ်တယ်ပေါ့နော်တင်ပြရတယ်ဆိုရခိုင်ပြည်နယ်ကတကယ်အလက်ရှိပကတိအခြေအနေရခိုင်လူမျိုးတွေရဲ့အဲဒီခံစားချက်ကိုသူမလေ့လာပါဘူးမသုံးသပ်ပါဘူးမတင်ပြပါဘူးတခိုင်လူမျိုးတွေမှာလည်းအကြောက်တရားတွေရှိနေတယ်အများတမ်းပဲနေပြီးတော့ဟိုကျမတို့တခိုင်ပြည်နယ်မှာဒီမစ္စရာဟိလီလာပြီဆိုလို့ရှိရင်ရခိုင်လူထုတွေကကြောက်နေကြပါပြီဒါကိုဘာလို့ပြတ်တယ်လဲဆိုလို့ရှိရင်သူဖဲမဖြစ်တာကိုပြတာပ
ါ
ဒီသူလူထုတရက်လုံးနဲ့သူလာတဲ့မှသူသာတခိုင်ပြည်နယ်ကိုပဲရှိဖြစ်ဗေဒီနယ်ကိုရှိဖြစ်လူခွင့်ရေးကိုယ်စားလှယ်တယောက်နေနဲ့လာတယ်ဆိုလို့ရှိရင်ရခိုင်ပြည်နယ်ကရခိုင်လူမျိုးများဒီလဲဖြစ်ပေါင်းများစွာလူခွင့်ရေးသူပေါ်မှုတွေကိုခံစားခဲ့ရတဲ့အတွက်ကြောင့်မလို့သူလာလို့ရှိရင်ကျမတို့ပြည်သူလူထုကရေရေရွတ်ရွတ်ကြိုဆိုရမှာဖြစ်ပါတယ်။ဒါပြန်မှန်ကန်လို့ရှိရင်ပါ။ဒါပေမဲ့သူရဲ့ report အတိုင်းမှာနေပြီးတော့တစ်ဖက်သက်ဆန်တဲ့ report တွေဖြစ်တဲ့အခါမှာတော့တခိုင်လူမျိုးတွေအနေနဲ့ဒီ Miss Riley အပေါ်မှာကျမတို့ဒီသူရဲ့တုံ့ပြန်ချက်ပေါ်မှာသူရဲ့ report တင်လာတဲ့ပုံမှာစောင့်ရမှုတွေဖြစ်နေတယ်။သူရင်မကင်းနေဖြစ်နေတယ
်။
ဒါတွေကိုလည်းဒီကုလသမဂ္ဂလူခွင့်ရေးဆိုင်ရာမြန်မာနိုင်ငံပေါ်မှာလှုပ်ရှားတဲ့တောင်ဝင်ရှိတဲ့လူအနေနဲ့တယောက်အနေနဲ့တောင်ဝင်ရှိပါတယ်
ကကျွန်တော်တို့တော်ရှင်တူပဲလှည့်ပေးခြင်းပါလေမမမတူပြီခဏလေးကျွန်တော် slide ဖွေကုန်းကြားပါလားခင်ဗျ စလိုက်ပေကုန်တူတူတူလေးဆွေးနွေးလို့ရပါတယ်ခင်ဗျအချိန်လည်းတိတ်မရှိတော့
ဒီကိစ္စမှာတော့မစ္စရာဟီလီရဲ့အစင်ခံဆန်ကတော့ကျွန်တော်ထောက်ခံပါတယ်ဘာလို့လူခွင်းစုဖောက်မှုရှိပါတယ်တော်တော်စခိုင်ပီနေမှာတော့ကျွန်တော်သူ့ရဲ့အစင်ခံဆောက်ကျွန်တော်လက်မခံနိုင်ပါဘူးဘာလို့စခိုင်ပီနေမှာဆွန်ဆန်းစစ်စေးလှုပ်တိုင်းလှုပ်တိုင်းမှာတကယ်ပကတိအခြေအနေကိုသူတို့မတင်ပြဘဲနဲ့သူတို့ဖိလိုက်မှုတွေရှိတယ်ဆိုတော့အင်မတန်မှဟိုထင်ရှားပါတယ်ဘာလို့လဲဆိုစခိုင်ပီနေဥစ္စာကသူတို့ဆုတ်ထွေးတယ်ဒီဥစ္စာကနိုင်ငံတကာလူအခွင့်အရေးနေနဲ့ကျွန်တော်တို့ကစိုက်တူလို့လုပ်လို့မရဘူးနိုင်ငံသားမဟုတ်တဲ့လူကြီးကြားထဲမှာလူအခွင့်အရေးကိုလွတ်ရတယ်ဆိုတာအင်မတန်မှဟောတောက်ရှာလေကောင်းပါတယ
်
အဲဒါကြောင့်စကမီနီကိစ္စကတော့အခုချိန်ထိအစိုးရနဲ့မဟုတ်ခဲ့နဲ့ကျွန်တော်ပြည်သူလူထုနဲ့ကုလသမဂ္ဂနဲ့တောင်မှကျွန်တော်တို့ဟာသဘောထားကိုယ်လေးမှဖြစ်ပါတယ
်ဟုတ်ကဲ့ကိုစလိုင်းပွေကုန်ကျေးဇူးပါတို့တို့လေးဟိုကျွန်တော်ကိုတက်ဆွေဝင်းကိုတို့တို့တို့လေးမေးချင်ပါတယ်ခင်ဗျာခုနကမတ်ထုမီဆွေးနွေးတော့လည်းရှိပါတယ်အဓိကတော့ဒီကုလသမဂ္ဂကိုယ်စားလှယ်နဲ့အစိုးရဖြစ်နေတဲ့ကိစ္စကအဓိကရခိုင်ကိစ္စလို့ဖြစ်နေတယ်အဲ့တော့ဒီကုလသမဂ္ဂကိုယ်စားလှယ်ကရခိုင်ပြည်နယ်ရေးကိစ္စကိုချင်းကပ်တဲ့ခါမှာမတ်ထုမီကတော့သူတို့မြင်တာကတော့တဖက်သက်ဆန်နေဥပမာဆိုလို့ရှိရင်မွတ်စလင်တွေဘက်ကပဲတိတ်ဇောင်းပေးလွန်းလာပေါ့နော်ရခိုင်လူမျိုးတွေနဲ့ပတ်သက်လို့ထိတွေ့မှုနေတာလားဘလို့မြင်ပါလဲကုသက်ဆွေဝင်
ဟုတ်ကဲ့အဲ့ဒါကိုကျွန်တော်ကျွန်တော်ဒီစက်ပြန်ထောက်ပြရတော့ကြာချင်တာကျွန်တော်ဒီ surprise လို့ဆိုတော့ဒီ challenger ကိုဒီ commission mission ကိုဒီ full year ဒီလိုမျိုးမပြေသေးဆိုတော့ကျွန်တော်နေတဲ့စဉ်းစားချက်အခုရှိတာဒီကိုဘက်ကမှန်နေကိုဘက်ကပြပြမရှိဘူးဆိုတော့တကယ်ပြဿနာမရှိဘူးတော့ပြပြမရှိဘူးဆိုရင်ကျွန်တော်ကပြပြလာတာကျွန်တော်ကဝင်ဝင်ပြီးပြရတယ်ပြည့်ပြည့်ဖြစ်လို့ရတယ်အမှန်တရားဆိုတာပြပြလာသူ့အမှန်တရားအမှန်တရားလို့ဖြစ်နေပါပဲအဲ့တော့ဒီကိုကိုပြရတဲ့ commission ရှိတော့ဒီ new commission ရှိရဖို့ပြီးတော့ကျွန်တော်ကလည်း commission ကိုပြီးနေလို့ပြီးဖြစ်ရမျိုးကကျွန်တော်ဒီနိုင်ငံကဒီ community ကိုလည်းကျွန်တော်ဖိတ်ကြည့်နေတယ်ဘာကြောင့်ပြီးနေတာလဲဆိုတာမျိုးကအဲ့တော့ခုနကပြောရမယ့် solution ကျွန်တော်တို့ကဒီပူပေါင်းလို့ဆောင်မှုမရှိသေးနဲ့ဒီဆက်ကျင်တဲ့ပုံစံမျိုးတွေနဲ့ကျွန်တော်တို့လာမယ့်ဒီကရေလုပ်နေတာကိုကျွန်တော်တို့ကအဲ့ဒီမှာဆိုရင်ဒီလိုရှိရတာဒီလေနဲ့ဒါကဘူးတခုလေးကြာချင်းဒီလိုရတာလည်းတော့ဖြစ်ပါပဲ။အဲကျွန်တော်တို့ကဒီအခုလက်သမဂ္ဂနဲ့ဒီဖူးရနေကြတယ်မှာလည်းဖြစ်နေတဲ့ပုံစံလေးလို့ပဲ။ကျွန်တော်တို့ကမဖွင့်ထားပဲနဲ့ဒီလာမယ့်ကိစ္စကြီးကျွန်တော်အစိုးရကဒီတက်လာရဆိုလို့ရှိရဒီအခုကအကျိုးတွေနဲ့ဖြေကြပါမို့ဒီတက်တယ်နဲ့ဖြေကြပါမို့ပြီးတော့ကျွန်တော်တို့မှဖြစ်နေကြတာဒီကြောက်ကြီးဟိုမျိုးပေါ့။အစိုးရကဒီအောင်ကျွန်တော်မဖြစ်ဘူး။
ကျွန်တော်10 second လောက်ပဲရပါတော့တယ်ကုသဆ
ွေ။ဒီရောဒီဒီဒီ
ဟုတ်ကဲ့
အဲ့ဒီကြောင်ဒီကုမျိုးတွေတတိယမလို့နေနေဆိုတော့ဒီနေနေကြောင်တွေမလို့နေနေဒီ classic team တွေကိုဒီလက်မခံဘူးဆိုလို့ရှိရင်ကျွန်တော်တို့ကမိကုန်ထုတ်ရမှာအစိုးရပါကြောင်မှုတွေကတမျိုးဖြစ်နေရတယ်ဘယ်လိုပါကြောင်မှုတွေဟိုအဲ့
ဟုတ်ကဲ့ကျွန်တော်တို့ diet လေးလိုက် season ချိန်ဆစ်သွားလို့ပါအဓိကပါဝင်ဆွေးနွေးပေးတဲ့မတ်ထုမီကူတက်ဆွေဝင်းမတ်တင်စာရှင်လေးနဲ့တို့ရရှင်နေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ diet လေးလိုက် season ဒီမှာကျန်းမာခွင့်ပေးပါခင်ဗျာ
လိုင်းအင်္ဂါနေ့ညတိုင်းရတဲ့နိုင်ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့သတင်းချင်းချက်ကိုမှတ်တင်ထိုက်တင်ညာပေးပါမယ်ရှင
်။အမေရိကန်ရွေးကောက်ပွဲပေါ်ရုရှားတို့ဂျာဝင်နောက်ဆက်ခဲ့မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတစိ့တဒေသအဖြစ်အောက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မှောက်မှာအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အကြီးတန်းအကြံပေးသမက်ဖြစ်သူဂျရက်ကူရှနာဂျာနာထွက်ဆိုဖို့အတွက်လွှတ်တော်ဂျာနာပွဲခမာရဲကိုဝင်သွားပြီဖြစ်ပါတယ်။ပြုံပြုံရှင်ရှင်နဲ့ဝင်ရောက်သွားတာကိုတွေ့ခဲ့ရပေမဲ့သတင်းထောက်တီရဲ့မေးခွန်းတွေကတော့ဖြေကြားသွားခြင်းမရှိပါဘူး။ပါရှန်ပင်လယ်ကွေ့အတွင်ကင်းလှနေတဲ့အမေရိကန်ရစ်တပ်သင်္ဘောအနီးကိုအီရန်တော်လှန်ရေးအဆောင်တပ်သင်္ဘောကချဉ်ကပ်လာတာကြောင့်သတိပေးတဲ့အနေနဲ့ပြစ်ခတ်သတိပေးခဲ့ရတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတို့က VOA ကိုဒီကနေ့အင်ကာနေ့မှာအတည်ပြုပါတယ်။အမေရိကန်သင်္ဘောနဲ့မီတာ140လောက်အတွင်ကိုအီရန်သင်္ဘောကအရှိန်နဲ့ခုံမောင်းဝင်လာခဲ့တာဖြစ်တာကြောင့် USS Standard ကသတိပေးတဲ့တန်တပ်ဘက်ကသတိပေးတဲ့အနေနဲ့ပြစ်ခတ်ခဲ့ရတာလို့လည်းအဲ့ဒီတာဝန်ရှိသူကပြောပါတယ်။အမေရိကန်သင်္ဘောဘက်ကဘေးအန္တရာယ်ဆိုင်ရာသတိပေးချက်လုံထုံလုံနည်းတဲ့အတိုင်းသတိပေးခဲ့တာကိုအီရန်ဘက်ကတုံ့ပြန်ခဲ့ခြင်းမရှိတဲ့နောက်ဆုံးဖြေရှင်းတဲ့အနေနဲ့သတိပေးပြစ်ခတ်ရခဲ့ရတာလို့လည်းပြောဆိုပါတယ်။အမေရိကန်စစ်တပ်ကင်းထောက်လေယာဉ်တစ်စင်းနဲ့တရုတ်တိုက်လေယာဉ်နှစ်စင်းတို့ရှေ့တရုတ်ပင်လယ်ပြင်ရဲ့ဝေဟင်မှာပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းကထိတ်တိုက်ဆုံးတွေ့ခဲ့ကြမှုကိုတရုတ်ဘက်ကကာကွယ်ပြောဆိုခဲ့ပါတယ်ရှင်။
သတင်းအချင်းချုပ်ကိုမှတ်သိညထိုက်ကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ DR Patrick ဖြစ်ပါတယ်။ကျွန်မရှားဖုံပါ။ဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00နာရီကနေ10:00နာရီထိတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ဗုဒ္ဓဟူးနေ့မနေ့ထုတ်လွှင့်မဲ့ Radio အစီအစဉ်ကိုတော့ line meter 30နဲ့40နဲ့50တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.